Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အစံကနေ2020ပြည်ဇွန်လ15ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။Atlanta ကအစင်းသစ်စားလို့ရတဲ့ဆိုင်ရဲ့ကားနဲ့မောင်းဝယ်ယူရတဲ့နေရာမှာလူမဲအမျိုးသားတအုပ်ကိုတနက်နဲ့ပြစ်ခတ်ဖမ်းဆီးမှုကြောင့်တည်ဆုံးခဲ့တဲ့အတွက်ရဲအယားရှိကိုအလုတ်ကနေထုတ်ပယ်လိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေစောပိုင်းကကြေညာခဲ့ပါတယ်။တနက်နဲ့ပြစ်ခတ်တဲ့ရဲအယားရှိ Garrett Rolfe ကိုတာဝန်ကနေရပ်ဆိုင်းလိုက်ပြီးဒုတိယရဲအယားရှိ Devinဘရိုဆန်ကိုတော့လာစာနဲ့ခွင့်ပေးလိုက်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်စနေနေ့ကအတ္လန်တာရဲတပ်ဖွဲ့အကြီးအကဲရာထူးခါနေနှုတ်ထွက်ပြီးတဲ့နောက်မှာအခုလိုမျိုးရဲအရာရှိနှစ်ဦးကိုအရေးယူလိုက်တဲ့အကြောင်းကြေညာခဲ့တာပါဝင်တီစားတောက်ဆိုင်ရဲ့ကားနဲ့မောင်းဝယ်ရတဲ့နေရာမှာလူမဲအမျိုးသားအသက်24နှစ်အရွယ်ရေရှက်ဘရုခ်စ်တနက်နဲ့ပြစ်ခတ်ဖမ်းဆီးရမှာတိတ်ဆုံးခဲ့ပြီးတဲ့နောက်24နာရီအတွင်းရဲတပ်ဖွဲ့အကြီးအကဲ Erica Shields ရာထူးကနေနှုတ်ထွက်ခဲ့တာပါအခုလိုရဲရဲတနက်နဲ့ပြစ်ခတ်ဖမ်းဆီးမှုကြောင့်တိတ်ဆုံးခဲ့မှုအပေါ်ဆန္ဒပြသူတွေဟာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုစနေနေ့ညနေပိုင်းမှာဝင်တီစားတောက်ဆိုင်ကိုမီးရှို့ခဲ့ကြပါတယ်ဂျော်ဂျီယာပြည်နယ်မြို့တော်ဖြစ်တဲ့အတ္လန်တာရဲ့အဝေးပြေးလမ်းမကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးယာနဲ့ချီတဲ့ဆန္ဒပြသမားတွေကိုမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ဒါအပြင်လူပေါင်းဒါဇင်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်ရှင်။နောက်သတင်းပတ်ကုံစနေနေ့မှာအိုကလာဟိုမားမှာပြုလုပ်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လူထုဟောပြောပွဲကိုလူပေါင်းထောင်နဲ့ချီတက်ရောက်မယ်လို့မျှော်လင့်ကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့နှာခေါင်းစည်းတွေကိုဝစ်ဆင်ထားတဲ့ကြောင်းအင်ဖြူရောစီးပွားရေးအကြံပေးလယ်ရီကုဒ်လိုးကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်မဲဆယ်စီယိုရေးအဖွဲ့ကတော့တူဆာမာလုံးမဲ့ထရမ့်ကိုထောက်ခံတဲ့ကြီးမားတဲ့လူထုစည်းရုံးပွဲတွေမှာ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကညွှန်ကြားချက်စည်းကမ်းတွေအတိုင်းလိုက်နာဖို့စီစဉ်ထားခြင်းရှိမရှိဆိုတာမျိုးထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။၃လအတွင်းသမရကိုထောက်ခံတဲ့ပထမဆုံးအကြိမ်အကြီးအကျယ်ချီတက်ပွဲကြီးအဖြစ် Oklahoma City ရဲ့ Book Center မှာစုဝေးကြမှာဖြစ်တယ်လို့လူပေါင်း19,000လောက်တက်ရောက်နိုင်ဖို့ရှိတယ်လို့ဆိုပါတယ်။CDC ကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေအရဆိုရင် Trump ကိုထောက်ခံတဲ့ချီတက်ပွဲတွေဟာ virus ကူးစက်မှု NDA အမြင့်ဆုံးမှာရှိနေလိမ့်မယ်လို့ဆိုပါတယ်။ကမ္ဘာအကြီးဆုံးဖြစ်တဲ့ American စီးပွားရေးဟာအခုအခါမှာပြန်လည်ထူထောင်ရေးအဆင့်ကိုရောက်ရှိနေပြီလို့အင်ဂျီရောစီးပွားရေးအကြံပေး Larry Kudlow ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ Coronavirus ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးလုပ်ငန်းထောင်ပေါင်းများစွာကိုပိတ်ပစ်ခဲ့ရတဲ့အတွက် American စီးပွားရေးကိုအတော်လေးထိခိုက်ခဲ့တာပါ။လာမယ့်လတွေအတွင်းအလုံးလက်မဲ့ဥယျာဉ်ဆက်ပြီးမြန်မာနေဆဲရှိမှာဖြစ်တယ်လို့လည်းလေ့လာသူတွေကကြိုတင်ခန့်မှန်းထားပါတယ်။ဒါပေမဲ့လည်း CNN ရုပ်သံသတင်းဌာနနဲ့မေးမြန်းခဲ့မှာကုဒ်လိုပြောသွားတာကတော့ American စီးပွားရေးဟာပြန်လည်လဲပတ်နေကြောင်းနဲ့2021ခုနှစ်ဟာခိုင်မာတဲ့နှစ်တစ်နှစ်ဖြစ်လိမ့်မယ်လို့လည်းဆိုပါရယ်။ American ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေဆဲဖြစ်ပါရယ်။ကူးစက်ခံရသူပေါင်း2,000,000ကျော်ရှိနေပြီးသေဆုံးသူစုစုပေါင်းဟာ13,500ကျော်ရှိခဲ့ပြီးလာမယ့်လတွေအတွင်းမှာလူပေါင်း3,000,000နဲ့ချီသေဆုံးဖို့ရှိတယ်လို့လည်းခန့်မှန်းထားပါရယ်။ American နိုင်ငံမှာတရားဝင်စီးရင်ထုတ်ပြန်ချက်အရမေလမှာအလုပ်လက်မဲ့နှုန်းဟာ 73.3% ခန့်နှုန်းရှိတယ်လို့ဆိုပေမဲ့စစ်တမ်းကောက်ယူမှုအမှားယွင်းတွေဖြစ်ခဲ့တာကြောင့်တကယ်တမ်းအလုပ်လက်မဲ့နှုန်းဟာ 16.4% ခန့်နှုန်းအထိရှိတင်ကြောင်းတာဝန်ရှိသူတွေကပြောပါရယ်ရှင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဒီသတင်းပတ်အတွင်းစတင်ကျင်းပမဲ့43ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးညီလာခံဟာအရေးကြီးတဲ့ပြဿနာကိစ္စရပ်တွေကိုရင်ဆိုင်ရမှာဖြစ်ပါတယ်။ပုံမှန်မတ်လအတွင်းကျင်းပလေးရှိပေမဲ့ COVID-19 ကပ္ပကတ်ရောဂါကြားရောက်လာတာကြောင့်ညီလာခံကိုရွှေ့ဆိုင်းခဲ့တာပါ။တနင်္လာနေ့ဒီကနေ့မှာစတင်ဖွင့်လှစ်မဲ့ညီလာခံကိုကိုရိုင်းတက်ရောက်သူတွေနဲ့ရောဗီဒီယိုကွန်ဖရင့်တွေနဲ့ပါပုံစံနှမျိုးနဲ့ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်အစည်းအဝေးမှာအဓိကထားအရေးတကြီးဆွေးနွေးမဲ့အချက်တွေတဲ့အမေရိကန်ပြည်ထောင်စုမှာလူမဲမျိုးသား George Floyd ကိုရဲတွေချုံနှောင်ဖမ်းဆီးပြီးတဲ့နောက်တေဆုံးခဲ့ရာကနေဖြစ်လာတဲ့အဖွဲ့အစည်းဆိုင်ရာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအကြောင်းဖြစ်ပါတယ်။ဒါ့အပြင်ဒီသတင်းပတ်အကုန်မှာလူခွင့်ရေးကောင်စီကနေအရေးယူအတည်ပြုမဲ့ဆုံးဖြတ်ချက်ပေါင်းအခု40ကျော်ရှိမှဖြစ်ပြီးအဲ့ဒီထဲမှာမြန်မာအပါအဝင်လစ်ဗျာ၊အီရန်၊နီကာရာဂါနဲ့တောင်ဆူဒန်နိုင်ငံတွေလည်းပါဝင်မှဖြစ်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 8.13 ညလ ိုင်းဒိုမီတာ51 kHz 98.5 နဲ့ပိုင်းလမီတာ190 kHz 105.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်လာမယ့်ဇူလိုင်လကုန်ပိုင်းရောက်ရင်ပါကစ္စတန်နိုင်ငံမှာ COVID-19 ကူးစက်သူတိတက်သမှ2သန်းထိရှိလာနိုင်တယ်လို့ခန့်မှန်းထားကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်ယောဂကူးစက်ပြန့်ပွားမှုနည်းရအောင်ယောဂထိန်းချုပ်ရေးဆိုင်ရာသတိပေးထုတ်ပြန်ချက်တွေကိုလိုက်နာကြဖို့အစိုးရကထပ်လောင်းသတိပေးပါတယ်လူဦးရေသား220ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူပေါင်း 34,000 ကျော်ရှိပြီးသေဆုံးသူ 2,900 လောက်ရှိပါတယ်တနင်္ဂနွေနေ့တရက်ထဲမှာတွင်ပါကစ္စတန်မှာကိုဗစ်ကူးစက်မှုအသစ် 6,800 ကျော်အထိစံချိန်တင်လောက်အောင်များခဲ့ပါတယ်အခုလိုကိုဗစ်ကူးစက်မှုမြင့်မားလာတာကပါကစ္စတန်အစိုးရကိုအထူးစိုးရိမ်မှုဖြစ်စေတယ်လို့ပါကစ္စတန်ကိုဗစ်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲကပြောပါတယ်ပြီးခဲ့တဲ့လတည်းမှာရောဂါကူးစက်မှုတွေရှိနေတဲ့ကြားကပဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကစီးပွားရေးလုပ်ငန်းတွေနဲ့လူအများနဲ့သက်ဆိုင်တဲ့ပွဲတော်တွေကိုလုပ်ခွင့်ပြန်ဖွင့်ပေးလိုက်ပြီးနောက်ပိုင်းရောဂါကူးစက်မှုပြန်တိုးလာတာပါဒီတိုင်းသာဆက်သွားနိုင်မယ်ဆိုရင်ဇူလိုင်လအကုန်မှာကိုဗစ်ကူးစက်သူပေါင်းတိတက်သမ2သန်းထိရှိလာမယ်လို့ပညာရှင်တွေကသတိပေးနေပါတယ်ခင်ဗျာဒီတော့တွင်အာရှတလွှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးတနင်္ဂနွေနေ့ကအင်ဒိုနီးရှားမှာကူးစက်မှုအသစ်860နီးပါးနဲ့သေဆုံးသူ43ဦးရှိခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့တနင်္ဂနွေနေ့ကအတည်ပြုလူနာသစ်939ဦးရှိတဲ့အတွက်စုစုပေါင်းကူးစက်သူပေါင်း2000ကျော်ကျော်နဲ့သေဆုံးသူ1000ကျော်ရှိလာပါတယ်။စင်ကာပူနိုင်ငံမှာတော့ကူးစက်မှုအသစ်409ယောက်နဲ့ကူးစက်သူစုစုပေါင်း4600ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံမှာမနေ့ကကူးစက်သူလူနာသစ်48ယောက်ရှိတဲ့အတွက်မေလနှောင်းပိုင်းဂျပန်အစိုးရကအရေးပေါ်အခြေအနေပြန်ရုပ်သိမ်းခဲ့ပြီးနောက်ပိုင်းမှာကူးစက်မှုအရေအတွက်အများဆုံးဖြစ်လာပါတယ်။မြန်မာနိုင်ငံမှာတော့ဇွန်လ14ရက်ည7နာရီသတင်းထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာတယောက်မှမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်အတည်ပြုလူနာစုစုပေါင်း262ဦးနဲ့သေဆုံးသူ6ဦးရှိနေပါတယ်ခင်ဗျာ။ကမ္ဘာတော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးမနေ့တနင်္ဂနွေနေ့တုန်းကတရုတ်နိုင်ငံမှာယောဂါကူးစက်သူအသစ်59ယောက်ရှိတဲ့အတွက်နှစ်လတာအတွင်းကူးစက်မှုအများဆုံးပြန်မြင့်တက်ခဲ့ပါတယ်။တောင်ကိုရီးယားမှာတော့စီးပွားရေးလုပ်ငန်းတွေနဲ့ခီးသွွားလာခွင့်တားမြစ်ပိတ်ပင်ထားတာကိုဖြေလျှော့ပေးလိုက်ပြီးနောက်ပိုင်းကူးစက်မှုတွေတကြောပြန်တိုးလာနေတာပါ။ကူးစက်မှုအသစ်တွေဟာစိုးမျိုးတဝိုက်မှာဖြစ်ပွားနေပြီးနိုင်ကလပ်တွေ၊ဝှပြုစုထောင်းပွဲတွေအိမ်အရောက်ပစ္စည်းရောင်းချတဲ့ကုမ္ပဏီတွေကတဆင့်ကူးစက်မှုတွေဖြစ်ပွားနေပါတယ်။အီဂျစ်ယူကရိန်းနဲ့မြောက်မက်ဆီဒိုနီးယားမှာလည်းတောက်ကြနေကစားပြီးနေ့စဉ်ကူးစက်မှုတွေတိုးလာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကျန်းမာရေးပညာရှင်တွေတတိပေးနေတဲ့ကြားကပဲသမ္မတဒိုနယ်ထရန့်ကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့တိုက်တွန်းနေတာကြောင့်ကူးစက်သူအရေအတွက်ပိုများလာနေပါတယ်။ကူးစက်မှုအသစ်တွေကအရီဇိုနာပြည်နယ်မှာဖြစ်ပြီးမေလလယ်ပိုင်းအသွားအလာကန့်သတ်ထားတာတွေဖြေလျှော့ပေးပြီးနောက်ပိုင်းတရက်ကိုကူးစက်သူ1000ကျော်အထိတိုးလာတယ်လို့ AB သတင်းမှရေးပါတယ်။အီတလီနိုင်ငံမှာတော့စနေနေ့က COVID-19 အတည်ပြုလူနာ346ယောက်နဲ့သေဆုံးသူ88ယောက်ရှိပါတယ်။အသက်34နှစ်အရွယ်ရှိတဲ့ဘောလိဝုဒ်ရဲ့လူသိများတဲ့အမျိုးသားတယောက်ဆောင်ဆူရှန်စင်ရက်ပုတ်ကိုသူ့ရဲ့မွန်ပိုင်းမြို့နေအိမ်မှာသေဆုံးနေတာတနင်္ဂနွေနေ့ကတွေ့ရပါတယ်။သူဟာကိုယ့်ကိုယ်ကိုဇွဲကြိုးချအဆုံးစီရင်သေဆုံးသွားတာဖြစ်ပြီးသတင်းစကားတစ်စုံတည်းအားရေးသားခြံထားတာမျိုးမတွေ့ရဘူးလို့ရဲတပ်ဖွဲ့ကပြောတာကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါဗျ။ဘီဟားပြည်နယ်ပန်တာမြို့သားဖြစ်တဲ့ရက်ပုတ်ဟာ2013မှာရိုက်ကူးတဲ့ခိုင်ပိုချေဇာကာနဲ့ဘောလိဝုဒ်ရုပ်ရှင်လောကထဲကိုဝင်ရောက်လာသူဖြစ်ပါတယ်။2016မှာရိုက်ကူးတဲ့ MS Dhoni ဇာကာထဲမှာရက်ပုတ်ကအိန္ဒိယအမျိုးသားခရစ်ကတ်အသင်းကပ္ပတိန်အဖြစ်တရုတ်ဆောင်ခဲ့ပြီးဒီဇလန်ကလည်းလူကြိုက်များခဲ့တာပါ။ရက်ပုတ်ဟာတရုတ်ဆောင်လောကထဲခြေစုံပြစ်မဝင်ခင်နယူးဒေလီတက္ကသိုလ်မှာအင်ဂျင်နီယာဘာသာရပ်ကိုလေ့လာခဲ့သူဖြစ်ပါတယ်။သူအခုလိုရုတ်တရက်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေအားကစားလောကနဲ့ဘောလိဝုဒ်အကျော်မော်တွေကသူနဲ့ပတ်သက်လို့အမတ်တရရေးသားတဲ့ပြောစကားတွေဟာအိန္ဒိယလူမှုကွန်ရက်မီဒီယာပေါ်မှာပလူပြန်နေပါတယ်။သူအခုလိုသေဆုံးတဲ့သတင်းပေါ်တုံ့လှုပ်ပြီးသူသေဆုံးတာကိုမယုံကြည်နိုင်ဖြစ်နေကြသူတွေလည်းရှိနေပါတယ်ခင်ဗျာ။တင်လာနေမယ့်နခင် VO ရဲ့သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
သောတာရှင်များရှင်ကျမတင်ကြီးထိုက်ပါ
အမေရိကန်ပြည်ထောင်စုမှလူမဲအမျိုးသားတူရဲဖမ်းဆင်တည်ဆုံခဲ့ရမှုနဲ့ပတ်သက်ပြီးဆန္ဒပြမှုတွေကြိုးကြားဆိုသလိုဆက်ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့တောက်ကြနေတုန်းကဂျော့ဂျီယာပြည်နယ်အတ္တလန်တာမှာလူမဲအမျိုးသားတူရဲကပြစ်လို့ထပ်ပြီးတော့တည်ဆုံရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ဦးကျော်ဆက်သားကိုမေးမြန်းထားပါတယ်ရှင်
။အဲ့ဒီစနေနေ့ညမှာဖြစ်တဲ့ကိစ္စဟာတော်တော်ကိုပြင်းပြင်းထန်ထန်ဖြစ်တဲ့ဆန္ဒပြပွဲလို့ပြောပါလိမ့်မယ်။ဆန္ဒပြတွေဟာပြည်ထောင်စုလမ်းမကြီးကိုပိတ်ခဲ့တယ်။နောက်ပြီးတော့အဲ့ဒီအခင်းစားဖြစ်ခဲ့တဲ့ဝင်းဒီစားတော့ဆိုင်ကိုလည်းပဲသူတို့မီတင်ဆွေးခဲ့ကြတယ်။ဆန္ဒပြသူလည်းတော့မဟုတ်ပါလေ။စုပလူစုတချို့ကပေါ့။တကယ်စဖြစ်ခဲ့တာကအဲ့ဒီဝင်းဒီစားတော့ဆိုင်ထဲမှာဈေးဝယ်ပြီးကားမောင်းထွက်တဲ့နေရာမှာဒီလူကကားတက်ပြီးတော့အိပ်ပျော်နေတယ်။အဲ့ဒါကိုဆန္ဒဖုန်းဆက်တော့ရဲကလာဖမ်းတယ်။အဲ့ဒါမှသူတို့ရုံးရင်းဆန္ဒဖြစ်တယ်။ရဲရဲ့ခါမှထိတ်ထားတဲ့တီဇာဆိုရက်ဒီဆက်စီတနက်ပေါ့လေလူတွေလူပြည့်ညင်သွားလို့ဒါအဲ့ဒါကိုသူကဆွဲပြီးတော့ထွက်ပြေးတဲ့ခါတော့ပြစ်လိုက်တာဖြစ်ပါလေအခုခါမှာတော့အဲ့ဒီဂျဲအတ္လန်တာမြို့နယ်ရဲ့ရဲတပ်ဖွဲ့အကြီးအကဲကချက်ချင်းနှုတ်ထွက်သွားပါတယ်တနက်ပြစ်တဲ့လူကိုလည်းပဲရာထူးကထုတ်ပယ်လိုက်ပါတယ်နောက်အဲ့ဒီဘေးနားမှာရှိတဲ့ရဲအရာရှိတယောက်ကိုတော့ဒါခွင့်ပေးထားပါတယ်ဆိုတော့ဥပဒေရတရားတွေကိုဆက်ပြီးတော့အရေးယူမမြင်ဘူးဆိုတော့ဆက်လိုက်ပြီးတော့စဉ်းစားနေကြဆဲဖြစ်ပါတယ
်သမ္မတဒေါ်နယ်ထရန့်အနေနဲ့ပထမဆုံးသူရဲ့ဒါနိုင်ငံရေးလူလူစီယုံပွဲကိုဒါဂျွန်လ19ရက်နေ့ပေါ့နော်လုတ်ဖို့ပထမစီစဉ်ထားတာပါအင်ကယ်ဒါကဂျွန်10လို့ခေါ်တဲ့ဒါအလတ်ရက်နဲ့လည်းတိုက်ဆိုင်နေတော့သူကနောက်ကိုတရက်ဆုတ်ပေးလိုက်ပြီးတော့ဂျွန်20ရောက်တော့မှပဲသူရဲ့ဟိုပထမဆုံးမဲဆယ်စီယုံရေးကိုလုတ်မယ်ဆိုပြောပါတယ်ဒီကိစ္စကဘလောက်များဒါအရေးပါပါတလေရှင
်ဒေါ်နယ်ထရမ့်ကဒီနေ့ကိုရွေးခဲ့တာကသမိုင်းဝင်နေ့တနေ့ကိုဂုဏ်ပြုတဲ့အနေနဲ့ရေရဲလို့ဆိုပါတယ်ဒီဂျွန်ဆက်ကိုရနေပေါ်လေဂျွန်19ကိုသူကဂျွန်10လို့ခေါ်ကြတယ်အဲဒီဂျွန်10ဆိုတဲ့နေ့ဟာအမေရိကန်ပြည်ထောင်စုကဂျွန်စနစ်စုံစမ်းတိုင်တယ်ဆိုပြီးတော့သတ်မှတ်တဲ့နေ့ပါသမ္မတလင်ကွန်ရဲ့ဂျွန်တွေကိုလူမျိုးခွင့်ပေးရဲ့အမင်းကိုတက်ဆက်ပြည်နယ်မှာဗိုလ်ချုပ်ကြီးကဖတ်ပြခဲ့တဲ့နေ့အဲဒီကစပြီးတော့အဲ့မှာဆုံးသက်သွားတဲ့နေ့ဖြစ်ပါတယ်ဆိုတော့အဲ့ဒီနေ့ကိုဂုဏ်ပြုတဲ့အနေနဲ့လှုပ်မယ်ဆိုပြီးတော့ဒေါ်နယ်ထရမ့်ကရွေးခဲ့တာဖြစ်ပါတယ်အခုတော့သူကဘာပြောလာလဲဆိုလို့ရှိရင်အဲ့ဒီသူ့ကိုထောက်ခံတဲ့အာဖရိကအမေဝင်အမေရိကန်လူမျိုးတွေကမေတ္တာရက်ခံတဲ့အတွက်ကြောင့်သူကတရားရှိဆိုင်တဲ့လို့ပြောပါတယ
်။ဟုတ်ကဲ့ပါရှင်အန်ကယ်။နောက်တစ်ခုကတော့ဒီသမရဒေါ်နယ်ထရန့်နဲ့စစ်တပ်ကြားပေါ့နော်။ဟိုဒီတော်တော်လေးသဘောထားဟိုကွဲပြားနေတဲ့အနေအထားမျိုးမှာဖြစ်နေပါတယ်အန်ကယ်။ဒီဟာမျိုးဟာဖြစ်ရောဖြစ်စဉ်ဖြစ်ပါသလားအန်ကယ်။ဒီပေါ်မှာရောအန်ကယ်ဘာတွေမြန်လေ့လာမိပါသလဲရှင
်။အထူးသဖြင့်ကတော့ Republican သမရနဲ့ Conservative ဖြစ်တယ်လို့ယူဆတဲ့စစ်တပ်နဲ့ကြားမှာသဘောထားကွဲလွဲတာကတော့ဒါဟာသေချာချာပါပါကိစ္စလို့ဆိုရမှာဖြစ်ပါတယ်အဓိကအခုဒေါ်နယ်ထရမ့်နဲ့စစ်တပ်နဲ့ကြားသဘောထားကွဲလွဲမှုကိုအပေါ်ယံအချင်းအကြောင်းရင်းနှစ်ခုနဲ့အခြေခံအချင်းတစ်ခုတွေ့ရပါလိမ့်မယ်အပေါ်ယံနှစ်ခုကတော့အခုဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ law and order တရားဥပဒေစိုးမိုးရေးထိန်းသိမ်းတဲ့နေရာမှာဒေါ်နယ်ထရမ့်လုပ်တာကိုစစ်တပ်ကသဘောမကျတာတွေရှိတယ်စစ်တပ်ကိုသုံးမယ်ဆိုရင်သဘောမကျဒါကတစ်ချက်ပေါ့လေနောက်ဒုတိယတစ်ချက်ကတော့Confederate symbol လို့ခေါ်တော့တောင်ပိုင်းခွဲထွက်ပြည်နယ်တွေရဲ့ထုံးဆောင်ခဲ့တဲ့စစ်ဘိုလ်ချုပ်တွေသူတို့ရဲ့အထိတ်အမှတ်တွေကိုဖယ်ရှားတဲ့ဖယ်ရှားခြင်းတဲ့ကိစ္စအဲ့ဒါကိုစစ်ခမ်းတချို့မှာဒီဒုက္ခပါဝင်ခဲ့တဲ့ Confederate ဘိုလ်ချုပ်တွေရဲ့နာမည်နဲ့ထားတာကိုစစ်တပ်ကမလိုချင်ဘူးအဲ့ဒါကိုဖယ်ရှားခြင်းနဲ့ Donald Trump ကမဖယ်ရှားခြင်းဘူးအနှစ်သာအဖြစ်ကတော့ဒီ racial injustice က systematically ရှိနေသလားမရှိဘူးလားဆိုတဲ့ကိစ္စဒီစစ်တပ်အနေနဲ့ကတော့ဒီဟာဒါကိုမလို့ကျင်တော့ဘူး။ဘာကြောင့်လဲဆိုတော့စစ်တပ်မှာလူမဲ့ဥယျာစိတ်များလာပြီ။1948မှာဟယ်ရီထရူးမန်ကစစ်တပ်တွင်လူမျိုးရေးခေါ်ယမှုကိုအုပ်ချုပ်ရေးအမိန့်သုံးပြီးတော့ပယ်ဖျက်ခဲ့ပြီးနောက်ပိုင်းနှစ်ပေါင်း40အတွင်းမှာလူမဲ့တွေစိတ်များလာပါတယ်။လူမဲ့တွေများဆိုတော့1998မှာဆိုရင်ဒါလူမဲ့ဗိုလ်ချုပ်ကြီးဖြစ်တဲ့ကိုလင်ပါဝဲဟာသူတည်းစီဦးစီးဂျူနီယာအဖွဲ့ရဲ့ဥက္ကဋ္ဌကိုဖြစ်ခဲ့ပါတယ်။ဆိုတော့အဲ့လိုပဲစစ်တပ်မှာလူမဲတွေဟာ17ရာခိုင်နှုန်းအရာရှိအဖြစ်ဒါပြင်စစ်သားအဖြစ်ဆိုရင်လူမဲ24ရာခိုင်နှုန်းရှိလို့ဆိုရတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုတစ်ခုရဲ့လူမဲလူဦးရေဟာ73ရာခိုင်နှုန်းပဲရှိတယ်ဆိုတော့လူဦးရေနဲ့ဆိုင်ရင်လူမဲစိတ်များလာတော့ဒါကိုစစ်တပ်ကလက်ခံရမယ်ဒါကိုလက်ခံရင်သူတို့စစ်တပ်ကဖွဲ့စည်းလို့မရဘူးဒါဟာအခြေခံဖြစ်တယ်နောက်ပြီးတော့အမျိုးသားလူမျိုးရေးတက်တာအဓိကကြရတယ်ဆိုတာစစ်တပ်ရဲ့ trend ပြောင်းလာတဲ့သဘောဖြစ်တယ
်ဟုတ်ကဲ့ပါရှင်အန်ကယ်ဦးကျော်စံသားအထူးပဲကျေးဇူးတင်ပါတယ်ရှင်အန်ကယ်
ဗြိတိန်အစိုးရရဲ့အင်္ဂလန်လူထုကျန်းမာရေးဌာနကထုတ်တဲ့စီရင်ခန်းစာမှာဘင်္ဂလားဒေ့ရှ်နယ်ပယ်တွေဟာခန့်နိုင်ရေးအားအနည်းဆုံးဖြစ်ပြီးဗြိတိန်ကလူပြူတွေထက်ကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းနဆပိုတယ်လို့ဖော်ပြထားပါတယ်တရုတ်အိန္ဒိယပါကစ္စတန်တခြားအာရှတိုက်သားတွေနဲ့မြေရဲပင်လယ်ဒေသဒါမှမဟုတ်တခြားလူမဲမျိုးနွယ်စုတွေဟာလည်း10ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိသိနှုန်းပိုမြင့်တယ်လို့ဆိုပါတယ
် There is much more work to do to understand what's driving these disparities
ဒီလိုကွာခြားနေတဲ့အကြောင်းရင်းကဘာလဲဆိုတာနဲ့အန်တီယဖြစ်စေတဲ့အကြောင်းရင်းတွေရဲ့အကျိုးသက်ရောက်မှုတွေကဘယ်လိုကွဲပြားခြားနာသလဲဆိုတာတွေကိုသေချာသိဖို့အလုပ်တွေပိုးပြီးတော့လုပ်ကြရအောင်မှာပါနောက်ပြီးဒါနဲ့ပတ်သက်လို့လဲအောက်ခြေစစ်မြစ်ကအစာတိရဖို့နဲ့ဒီကွာဟချက်ကိုခြေဖြတ်နိုင်မဲ့နီလန်တွေကိုလည်းမလွဲမသွေရှာဖွေသွားဖို့ကျွန်တော်တို့ကအခိုင်အမာဆုံးဖြတ်ထားပြီးဖြစ်ပါတယ်လို့ဗြိတိရှ်ကျန်းမာရေးဝန်ကြီးမက်ဟန်ကော့ကပြောပါတယ်ဒီလအစောပိုင်းမှာထုတ်ပြန်ခဲ့တဲ့သုတေသနအစီရင်ခံစာဟာအမေရိကန်ပြည်ထောင်စုနဲ့ဖင်လန်နိုင်ငံတို့ကလေ့လာချက်တင်တဲ့ဆင်တူပါတယ
် This is a worldwide observation. It's not an observation unique to the UK. The United States is seeing
ဒါကအင်္ဂလန်ရဲ့ပြိုင်ဘက်ကင်းတဲ့လေ့လာချက်တစ်ခုတော့မဟုတ်ပါဘူးအမေရိကန်မှာဘိမ်းလူရုဟာဒီယောဂကူးစက်မှုကိုပို့ပြီးတော့ခံနေကြရပါတယ်ဒါကြောင့်ကျွန်တော်ရှင်းရှင်းလင်းလင်းကိုပြောရမယ့်အချက်တစ်ချက်ကတော့ဘိမ်းအုပ်စုဝင်လူတွေဟာယောဂပို့အလွယ်တကူကူးစက်စေနိုင်တဲ့ပင်ကိုမျိုးရိုးဗီဇရှိကောင်းရှိနေနိုင်တယ်ဆိုတဲ့ယူဆချက်တစ်ခုရှိနေတယ်ဆိုတာပါပဲလို့ Northumbria တက္ကသိုလ်ကဒေါက်တာ Struck Hayes Moscos ကပြောပါတယ်တခြားသိပ္ပံပညာရှင်တွေကတော့ဒီကွာခြားချက်ဟာလူမှုရေးဆိုင်ရာမညီမျှမှုနဲ့ယဉ်ကျေးမှုကွာခြားချက်တွေကိုအခြေခံတယ်လို့ယူဆကြပါတယ်ဒေါက်တာမူဟာမက်မန်နာကLancaster တက္ကသိုလ်ကပါ
social status the way people are being congested
လူနေမှုအဆင့်တန်းရဲ့မျိုးဆက်တွေအများကြီးစုပြုံကြက်ကြက်ပြီးတော့နေတတ်တဲ့သဘာဝနဲ့အဲ့ဒီလူမှုအတိုင်းဝိုင်းထဲမှာဒီ beams အစုဝင်တွေယောဂပိုးကူးဆက်နိုင်ခြင်းစတာတွေနဲ့ဆိုင်ပါတယ်လို့သူကပြောပါတယ်ပါကစ္စတန်ဇာတိဘွားဖြစ်တဲ့အင်မာအေဝန်ရဲ့အဖေဟာ covid 19နဲ့ကွယ်လွန်သွားပါတယ်သူကသေဆုံးမှုနှုန်းမြင့်တဲ့နေရာနဲ့ပတ်သက်လို့ယဉ်ကျေးမှုအဆင့်လာတွေကြောင့်ဖြစ်တယ်လို့သုံးသပ်ပါတယ
် sometimes you haveBrothers and sisters all living in 3-4 houses next door to each other and
တချို့မောင်နှမမွေးချင်းတွေဟာတစ်ခြံထဲမှာပဲသုံးလေးရင်ကပ်ပြီးတော့စောင့်နေကြပါတယ်အဲ့ဒီလိုပူးကပ်ပြီးတော့နေနေကြတာကအရန်အန်ဒီရဲ့ကြီးတယ်ဆိုတာကိုလည်းသူတို့ကသတိမမူမိကြဘူးဆိုတာသိကြတယ်သိနေရင်တောင်မှလည်းတအိမ်နဲ့တအိမ်ကူလူသွားလာနေကြတာကိုမရက်ကြပြန်ဘူးအစိုးရကဘလီတွေကိုပိတ်ခိုင်းလိုက်တယ်ဆိုတဲ့အကြောင်းရင်းဟာနမူနာတစ်ခုပဲဆိုတာကျွန်တော်သိပါတယ်ရက်ွက်ထဲကတချို့လူတွေကတောက်ကြံနေဝိပုစုတောင်းဖို့ငါအိမ်ကိုလာခဲ့ကြဆိုပြီးဖိတ်နေကြတာမျိုးတွေကိုလည်းတွေ့နေရပါတယ်လို့သူကပြောပါတယ်။လူနည်းစုလူမျိုးနွယ်တွေဟာကိုဗစ် -19 ကူးစက်လာစေမဲ့အလုတ်ကင်မျိုးတွေကိုဆေးရုံဆေးကန်းလိုအလုတ်နေရာမျိုးတွေမှာလုတ်ကင်နေကြတာကြောင့်လည်းအခုလိုကူးစက်မှုများတာဖြစ်နိုင်ပါတယ်။ဒေါက်တာမူဟာမက်မန်နာကအခုလိုပြောပါတယ
်။ For example 13% of the UK population
ဥပမာအဖြစ် UK လူဦးရေရဲ့73ရာခိုင်နှုန်းပဲဘိမ်းအစုဝင်တွေဖြစ်တယ်ဆိုပေမဲ့အမျိုးသားကျန်းမာရေးဌာနမှာတာဝန်ထမ်းနေတဲ့ဆရာဝန်တွေတဲက44ရာခိုင်နှုန်းကျော်ဟာဒီဘိမ်းအစုဝင်တွေဖြစ်နေကြပါတယ်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နယ်ပယ်တွေဟာတရုတ်နဲ့အိန္ဒိယနယ်ပယ်တွေထက်ကူးစက်မှုပိုပြီးတော့များတယ်လို့ပိုပြီးတော့ပြင်းပြင်းထန်ထန်ခန်းစားကြရတာကိုလည်းတွေ့ရပါတယ်ဒါကြောင့်မျိုးရိုးဗီဇကအဓိကကွာခြားချက်ကြီးဖြစ်ချင်မှဖြစ်မယ်ဆိုတာကိုဒီအချက်ကအထူးပြနေပါတယ်အဓိကကွာခြားချက်ကတော့လူမျိုးစုတစ်ခုနဲ့တစ်ခုကြားပြုမှုကြင်ကြံပုံမတူကြတာပါလို့သူကပြောပါတယ်အမေရိကန်ဗြိတိန်နဲ့တခြားကမ္ဘာနေရာအနှံ့ပြမှာ Black Lives Matter လှုပ်ရှားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာတဲ့အချိန်မှာဒီလိုအယူဆထွက်လာတာပါသိပ္ပံပညာရှင်တွေကတော့အခုထက်ပိုပြီးတော့လေ့လာဆန်းစစ်သွားရအောင်မှာဖြစ်ပြီးဘာကြောင့်ဘသူကြောင့်လို့လက်ညှိုးညွန်အပြစ်ဖို့ဖို့ကတော့စောပါသေးတယ်လို့ပြောနေကြပါတယ်ရှင်။ကျမခွာညိုပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ုဆက်ပြီးမြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါကျွန်မအခင်မျိုးသက်ပါကိုရိုနာဗိုင်းရပ်စ်ရဲ့ mutation ကိုခေါ်တဲ့ရှင်ကဲပြောင်းလဲမှုဖြစ်စဉ်ဟာလက်ရှိဖြစ်ပွားနေတဲ့ COVID-19 ရောဂါအတွက်အန္တရာယ်သိပ်ကိုကြီးတယ်လို့အနုဇီဝဗေဒပညာရှင်မတ်ခင်ဇာဝင်းပြေကပြောပါတယ်မြမအပါဝင်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့လူကိုကူးစက်တဲ့အနေအထားနဲ့မကူအောင်ဘယ်လိုရှောင်ရမလဲဆိုတာလေးကိုမေးမြန်းပြီးသင်ပြထားပါမယ်
။မက်ကင်ဇာဝင်းပြေအဗီဝေကိုဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။အခုမက်ကင်ဇာဝင်းပြေကဟိုရင်ယူတာဘက်မှာကျောင်းတက်နေရပေါ့နော်။ဘာဘာသားရတင်များတက်နေပါတယ်နည်းနည်းပြောပြပေးပါ။ဒီလာနေတယ်ဆိုတာလေ
။ဟုတ်ကျေးဇူးတင်ပါတယ်။အခုလိုဗီဒီယိုမှာပြောခွင့်ရတာလည်းကျေးဇူးများကြီးတင်ပါတယ်ရှင်။ဟုတ်ကဲ့ကျွန်တော်ဗမာတက်အခုကျွန်တော်အမေရိကန်နိုင်ငံ Utah ပြည်နယ် Brigham Young University မှာမိုက်ခရိုဘီယိုလော်ဂျီဆိုအနုဇီဝဗေဒသင်ကြားနေတာဖြစ်ပါတယ်။ဘယ်လိုသင်ကြားနေတာဖြစ်ပါတယ်။ဘာလို့လဲဆိုတော့ project မှာဆိုလို့ရှိရင်တော့ဒီကျွန်တော်လေ့လာနေတဲ့ bacteria တွေရဲ့မျိုးဗီဇဆင်ခဲ့ပြောင်းလဲမှုလေးတွေကိုလေ့လာနေတာဖြစ်ပါတယ်
။ဆိုတော့ဒီတက်ကတူကိုမရောက်ခင်အရင်ဆုံးကလည်းပေါ့နော်။ဒီက foreign နဲ့ဒီ bacteria မဟုတ်ဘဲနဲ့ virus တွေကိုလည်းလေ့လာနေတဲ့လူတယောက်ဆိုရင်ဒါနဲ့လည်းပွဲယူထားတဲ့လူတယောက်ဆိုတော့အခုเนาะဒီမြန်မာနိုင်ငံအပါဝင်ပေါ့နော်တကဘာလုံးမှာတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်နေတဲ့ရောဂါပေါ့နော် COVID-19 COVID-19 ရဲ့နဲ့ပတ်သက်ပြီးတော့ဒီဟိုအဆင့်ကဲပြောင်းလဲမှုတွေရနေပြီးတော့ဟိုကပေါ့နော်ဒီရောဂါကိုဖြစ်စေတဲ့အဆင့်ကဲပြောင်းလဲမှုတွေဘလို့ဖြစ်လာလဲဆိုတာဒီအကောင်တော့သိချင်နေကြပါလေသိချင်နေရဆိုတော့နည်းနည်းလေးပြောပြပေးပါပထမဆုံးဒီဆင့်ကဲပြောင်းလဲမှုကိုမပြောခင်ပေါ့နော်ဘယ်အကောင်မျိုးစားနေပြီးတော့ဘယ်ဟိုဒီဗိုင်းရပ်စ်မျိုးကိုတည်နိုင်လဲဆိုတာစပြောပေးပ
ါဟုတ်ကဲ့ဟုတ်ကိုရိုနာဗိုင်းရပ်စ်ကပေါ့နော် cause ဒီ COVID-19 ငါတို့ကိုရိုနာဗိုင်းရပ်စ်မိသားစုဝင်ဗိုင်းရပ်စ်တမျိုးဖြစ်တယ်ပေါ့သူမှတခြားဟိုအခြားမိသားစုဝင်တွေအများကြီးရှိတယ်ရှိရတဲ့မှာဆိုလို့ရှင်ရိုးရိုးအေးမီနာစီချောင်းစိုးဖြစ်တဲ့ဟာဆိုလို့ရှင်လည်းဒါကိုရိုနာဗိုင်းရပ်စ်ပဲ now အလိုငှက်တွေတခြားငှက်တွေနွားတွေကျွဲတွေမှာဖြစ်နိုင်တယ်ဆိုတဲ့ဟာလည်းရှိတယ်။နောက်အခုဒီလူဥစားဆိုရင်ကလက်ရှိ COVID-19 နဲ့အနီးစပ်ဆုံးancestor ဆိုတာသူ့ရဲ့ဟိုမပြောင်းခင်ပေါ့နော်မပြောင်းခင်မျိုးဗီဇအနေနဲ့အနီးစပ်ဆုံးကောင်ကတော့လင်းတို့တွေမှာရှိခဲ့တယ်ပေါ့။ဘယ်လိုမျိုးကူးရဲဆိုတာလင်းတို့ကဒါလည်းကူးသလားခလေကြားကန်ကောင်ဟိုသင်းခွေကြလို့ကောင်လေးတွေကနေကူးသလားဆိုတဲ့ဟာတော့အခုဒီအငင်းပွားနေစေပေါ့နော်။တေချာလည်းအတီတော့မပြူပါသေးပါဘူး။ဟုတ်
ဟိုအခုဒီ COVID-19 ရောဂါလူကိုကူးဆက်တာဆိုလို့ရှင်ဟို mutation လို့ခေါ်တဲ့ဆင်ခဲပြောင်းလဲမှုဖြစ်စင်နေဖြစ်တယ်ပေါ့နော်ဆိုတော့လူကိုဘယ်လိုမျိုးများတစ်ဆင့်ပြောင်းလဲပြီးမှကူးလာတယ်နည်းနည်းပြောပြပေးပါဟု
တ်ဟုတ်ဒီ COVID-19 ကသူကလူကိုကူးရင် mutation ဖြစ်ကြတယ်ဆိုတော့ဟုတ်ဘာလို့လဲဆိုတော့သူကဒီ virus ကဥမာအရင်တော့ဖြစ်ခဲ့တဲ့ဟာနဲ့ပြောမယ်ဆိုရင် HIV ကိုသွားကြည့်မယ်ဆို HIV ဆိုရင်သူကမြောက်တေမှာဖြစ်ခဲ့တယ်မြောက်တေမှာသူကအဲ့လိုပဲရာနာကွက်လိုမျိုးပဲဖြစ်တယ်ဆိုပေမဲ့သူကလူတွေစီကိုရောက်တဲ့အချိန်မှာကျတော့ဟို cell ပုံစံမတူတာတွေနောက်ပြီးတော့ receptor တို့နောက်ပြီးတော့ဖြစ်တဲ့အကျိုးဆက်မတူတာတွေရှိရတဲ့အကြောင်းဒီလူကိုကူးဖို့အတွက်ဆိုရင် virus ကနည်းနည်းလေးပြောင်းပေးရတယ်အဲ့ဒီဟာပြောင်းလိုက်တဲ့အချိန်မှာလူတွေစီမှာအကြောင်သူကယောဂါပူပြီးဖြစ်တယ်မြောက်တွေစီမှာမဖြစ်ပြင်မယ်အဲ့လိုအခုဒီကောင်ဆိုလို့ရှိရင်လည်းသူကလင်းတို့တွေစီမှာဖြစ်တယ်ဒါပေမဲ့လင်းတို့တွေစီမှာဒီလောက်ကြီးဟိုတခါတည်းဟိုအရင်တခါတယောကြီးရောဖြစ်နေတာမျိုးမဖြစ်ဘူးဆိုတော့ဒီလူစီကိုရောက်တဲ့အချိန်မှာလူရဲ့ဒီ cell အနေအထားကြောင့်သူကအရင်ယောဂါပေးတယ်အရင်ဟိုသေလွယ်တယ်ဆိုတဲ့ဟာမျိုးတွေဖြစ်လာတယ်ပေါ့နော်ဒါ mutation ကတော့ဒီ host တနေရာနေတနေရာကိုခုံတဲ့အချိန်မှာ mutation ကနည်းနည်းတော့ဖြစ်ကိုဖြစ်ကြတယ်။အာဆင်ခဲပြောင်းလဲမှုဆင်ခဲပြောင်းလဲမှုကဖြစ်ကိုဖြစ်ကြတယ်။အရင်တော့ SARS တို့ MERS တို့မှာဆိုလို့ရှိရင်လူကိုမရောက်ခင်သူတို့ရဲ့ ancestor သူတို့ရဲ့မူရင်းကနေပြီးတော့ပြောင်းတဲ့အချိန်မှာဆိုရင်50ရာခိုင်နှုန်းလောက်ပဲ ancestor နဲ့တူရောတာတော့89ရာခိုင်နှုန်းလောက်ပဲတူရောတာတော့ရှိတယ်ပေါ့။အခုဒီ SARS-CoV-2 ကကြတော့သူ့ရဲ့ဒီလူကိုရောက်တဲ့အချိန်မှာသူ့ရဲ့အရင်မူလစစ်မြစ်နေရတော့96%200ရာခိုင်နှုန်းတူနေသေးတယ်ပေါ့နော်အဲ့တော့နည်းနည်းတော့ပြောင်းသွားပြီဒါပေမဲ့တော်တော်များများတူနေသေးတာတော့တွေ့ရပါတယ်ဟုတ
်ဟုတ်ဆိုတော့ဆိုလိုချင်တဲ့အဓိပ္ပာယ်ကဒီလိုမျိုးပေါ့နော်လုံးဝပြောင်းလဲတာမဟုတ်ဘူးတူနေတာရဲ့အရမ်းများနေတယ်ဆိုတော့ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲဒါကတော်တော်အမြဲကြီးတဲ့အနေထားလို့လည်းပြောရဲဆိုတော့လေ
ဟုတ်ဟုတ
်ရှစ်ဆက်ဘာပြီးတော့ဖြစ်လာနိုင်လဲဒီလောက်တူတာတွေအရမ်းများနေတယ်ဆိုတော့
အော်တူတာအရမ်းများနေဆိုတော့လူခုမှသူကစပြီးတော့ကူးကစားဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ single ပြောင်းလဲမှုဖြစ်နိုင်စွမ်းရှိနေသေးတယ်ပေါ့နော်ဆိုတဲ့အခါကျတော့ ဟိုဖြစ်မလားမဖြစ်မလားဆိုတာသိချာမသိပေမဲ့အရင်တော့ဖြစ်ခဲ့တဲ့ဟာတွေအရင်တော့ဖြစ်ခဲ့တဲ့ကပ်ယောဂါတွေပေါ့ဟိုနေရာဒေသအလိုက်ဖြစ်တဲ့ epidemic လို့ခေါ်တဲ့ကပ်ယောဂါလည်းဖြစ်ဖြစ်ဟို pandemic ကမ္ဘာနဲ့တော်ဝမ်းဖြစ်တယ်ဆိုတဲ့ကပ်ယောဂါတွေဖြစ်အဲ့လိုမျိုးဖြစ်တဲ့အချိန်မှာဆို virus က mutation ဖြစ်သွားပြီးတော့တစ်ခါထပ်ပြီးတော့ဟိုပုံစံပြောင်းသွားတယ်ပေါ့နော်ပထမဦးဆုံး wave မှာ first wave မှာဆိုလို့ရှိရင်သူကဒီလူကြီးတွေကိုဒါမှခုခံနေတဲ့လူတွေကိုဓာတ်ပြတ်လုပ်တယ်ဆိုပေမဲ့ now the wave 2ပြောင်းလဲသွားပြီဟဲ့ဆိုရင်စင်ငယ်ပြောင်းလဲမှုဖြစ်စဉ်ဖြစ်သွားပြီရဲ့ဆိုလို့ရှိရင်လူငယ်တွေကိုဖြစ်နိုင်တယ်နောက်အဲ့လိုမျိုးတွေဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးတွေပါလာမယ်ပေါ့နော်ပုံစံပြောင်းသွားတာမျိုးဖြစ်နိုင်တယ်သူ့မှာဖြစ်ဖို့အခွင့်အရေးတွေအများကြီးရှိရဲ့ခုမှပေါက်ခါစားခေါင်းလိုမျိုးဖြစ်နေတဲ့ခါကြတော့ပေါ့နော်ဟုတ
်ဆိုတော့ဒီ COVID-19 ကအမတန်အန်ကျဲကြီးနေတဲ့အနေအထားမှာပေါ့နော
်ဟုတ်သတိတော့ထားရမယ်ဟာပေါ့နော်သတိတော့ထားရမယ်ဟိုအခုသေးတဲ့လူတွေရောကူးခံရတဲ့လူတွေရောအများကြီးပဲဖြစ်နေတဲ့အတွက်ကြောင့်မလို့တော်တော်များများတော့သတိထားသင့်တဲ့ဟာပေါ့နော်ဟုတ်
โอเคဆိုတော့ဒီလိုမျိုး COVID-19 ဒီလိုမျိုးအန်ဒီရရှိနေတာကိုအခုသိပ္ပံပညာရှင်တွေပေါ့နော်အကုန်လုံးစ조사ပန်းစားနေဒီဒါကိုကုသဖို့အတွက်ဆေးရှာနေပါတယ်ဆိုတော့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဟိုပါနော်အခုလောလောဆယ်ဆေးဘယ်နှမျိုးလောက်တွေ့တာလဲဆိုတော့နည်းနည်းလေးပြောပြပေ
းဟုတ်အခုလောလောဆယ်မှာကသူကအခုဟိုတလောလေးရမှာဟို approve ဖြစ်သွားတဲ့ဟာကအဲ့ဒီ April လာတဲ့မှာ approve ဖြစ်သွားတဲ့ဟာက random severe ဆိုတဲ့ဟာတခုရှိတယ်။သူကကြတော့သူကအရင်တော့ Ebola virus ကိုသူက target လုပ်ဖို့အတွက်သူထုတ်တယ်ဒါပေမဲ့အဆင်မပြေဘူးခုဒီမှာကြတော့မှသူဟိုဒီ coronavirus ကြတော့မှသူအသုံးနဲ့ဟာဟိုအဆင်ပြေတယ်ဆိုအဆင်ပြေဆိုတော့လုံးဝပျောက်သွားတာမျိုးမဟုတ်ဘူးသူက virus တွေဝင်နေဆိုလို့ရှိရင်ကလေ virus ကလူထဲကိုဝင်သွားပြီဆိုလို့ရှိရင်ဒီလိုမျိုး virus မျိုးဆိုရင်သူကဟိုပွားနေရင်ပွားနေနေသူကလည်းသူတနေ့တစ်ချိန်ကြာလို့ရှိရင်သူကပွားတဲ့နှုံနှေးသွားတယ်ကြာသွားတယ်ဆို attenuation လို့ခေါ်တယ်အဲ့ပွားတဲ့နှုံကြာသွားတယ်ဆိုတာရှိအဲ့ဒီဟာဖြစ်သွားတော့မှသာအဲ့ဒါကြောင့်ဒီရိုးရိုးအေးအေးမိဖျားလာတယ်ဆိုလို့ရှိရင်လည်းပိုးသက်ဆေးမတောက်ဘဲနဲ့သူကလည်းသူပြတ်သွားတယ်ဆိုတာဒီ virus ကပွားနေရင်အချိန်တတ်သွားတယ်ဆိုတဲ့ဟာအဲ့ဒီထိရောက်အောင်ပေါ့နော်ဒါပေမဲ့အခုဒီ coronavirus မှာကြာအဲ့ဒီအချိန်မတတ်ခင်မှာကိုလူကဟိုအဲ့လိုမျိုးဆေးရုံတွေပါအဲ့လိုမျိုးတွေဖြစ်ကုန်တာပေါ့နော်ဆိုတဲ့ခါကျတော့ဒီ random severe ဆိုလို့ရှိရင်ကသူကအဲ့ဒီအချိန်တတ်တဲ့ဟာပို့ပြီးတော့မြင်ရတယ်ပေါ့အဲ့လိုမျိုးလေးနဲ့သူက target လုပ်နေတယ်။နောက်ကာကွယ်ဆေးတွေမှာဆိုလို့ရှိရင်ကကျတော့ဒီ virus က cell ကိုလာပြီးတော့မပေါင်းခင်မှာပေါ့နော်ဘာလို့လဲဆို cell ပေါ်မှာသူကဒီ receptor လေးတွေရှိတယ် ACE2 receptor ဆိုတဲ့ဟာအဲ့ဒီ receptor ကသူကဟိုဇီဝကံမဖြစ်စေရတော့သူကအဆင်ပြေတယ်ဟိုသူ့မှာလှုပ်ဆဲအလုပ်ငန်းရှိတယ်ဒါဒီ virus ကဒီလိုမျိုးလေးလာပြီးဘောင်းလိုက်ပြီဆိုပေါင်းလိုက်ပြီဆိုလို့ရှိရင်သူ့ရဲ့ဒီစုချုံလေးရဒီနေရာမှာဘောင်းလိုက်ပြီဆိုလို့ရှိရင်သူကအမှဟို conformational change ဆိုတာဖြစ်တယ် conformational change ဆိုတော့သူကဒီနေရာဆို activated ဖြစ်သွားပြီပေါ့နော်အာရပြီပေါင်းရသွားပြီဆိုပြီးတော့သူကအထဲထဲကိုဝင်ပြီးပူပြီးဝင်သွားတယ်အထဲထဲကိုအဲ့တော့ဒီနေရာကိုအဲ့ပေါင်းတယ်ဆိုတဲ့နေရာကိုဆေးတွေကမပေါင်းရအောင်လို့လုပ်နေတယ်ပေါ့နော် target လုပ်နေတယ်အဲ့ဒီဒါမှသူ plasma ဟို convalescent plasma elsa therapy ဆိုတဲ့ဟာတွေကလည်းဒါကိုပဲလုပ်တာပဲနောက်ပြီးအခုတလောဒီပြီးရဲ့တရက်နှစ်ရက်ကမှထွက်လာတဲ့ဟာဆို Sorrento company ကထုတ်တယ်ဆိုတဲ့ဟာကြတော့သူကဒီတရားရင်လုံးဆိုတော့ cell တွေဖန်ပြားထဲမှာ lab ထဲမှာစမ်းတဲ့ခါကြလို့ရှိရင်ကျွန်တော်တို့ lab ထဲမှာ cell တွေမွေးပြီးတော့အဲ့ cell တွေကို virus တွင်တယ် virus တွင်ပြီးရဲ့ခါကျရင်ဒီ cell နဲ့စမ်းတယ်သူကစမ်းတဲ့အခုတရားကျော်လောက်ရှိတယ်တဲ့မှာဒီကောင်လေးတစ်ခုကတရားရဂိုင်းတော့သူကဒီအဆင်ပြေတယ်ပေါ့နော်တရားရဂိုင်းတော့ virus ကျင်းတဲ့ဟာမျိုးရစီတယ်ဆိုတဲ့ဟာကိုဖန်ပြပေါ်မှာတော့သူတို့ theory ရပြထားပြီးပြီဒါပေမဲ့ဖန်ပြနေပြီးတော့အကောင်လေးတွေနဲ့ဆက်ရမယ်ရှိသေးတယ်နောက်လူနဲ့ဆက်ရမယ်ဆိုတဲ့ဟာတွေတော့ရှိသေးတယ်ပေါ့ဒါပေမဲ့ဒါသူတို့ရဲ့အခုလုပ်နေတဲ့ဟိုနောက်ဆုံး update ပေါ့နောက်ဆုံး update လို့ပြောရမှာပေါ့ဟုတ
်ဆိုတော့အခုပေါ့နော်ဒီ mutation ဖြစ်သွားတယ်ဆိုရင်စင်ကဲပြောင်းလဲမှုဖြစ်စဉ်လေးတွေကိုမဖြစ်အောင်လို့ပေါ့နော်အရင်ကြိုပြီးတော့ဒီ cell တွေလူတွေဝင်တဲ့အခါမှာမဝင်နိုင်အောင်တားဖို့အတွက်စူးစမ်းနေကြတယ်ဆိုတော့ဒီလိုမျိုးအနေအထားမျိုးမှာပေါ့နော်အန်ဒီရလည်းအရင်ရှိနေတယ်စူးစမ်းတာတွေလည်းမအောင်မြင်ဘူးဒီချိန်မျိုးမှာပေါ့နော်ဟိုလူတွေအနေနဲ့ပေါ့နော်ဒီ virus ကကိုယ်စီကူးမလာအောင်ဘယ်လိုနှုတ်ရှားနေထိုင်ရမလဲဆိုတာနည်းနည်းလေးဟိုနည်းနည်းလေးပြောပြပေးပါဘယ်လိုလုပ်ရမလဲ
ဟုတ်ဟိုပါအဓိကတော့လေဟိုအဲ့လိုပေါ့လူတွေအချင်းချင်းခွာရမယ်ပေါ့နော်ခွာခက်ခွာနေရမယ်ဆိုတော့6ပေခွာ6ပေခွာအဲ့လိုမှနေရမယ်နောက်ပြီးတော့တန်ရှင်းရေးအဓိကတော့အဓိကအရင်ရေးချင်တာတန်ရှင်းရေးလောက်ရမယ်အာလက်တွေကိုအဲ့လိုဟိုတအားကြီးလေကြောက်တယ်ဆိုတဲ့ဟာမျိုးဆိုတဲ့ဟာမှာမြန်မာနိုင်ငံမှာအရင်တဟိုဆေးတွေအရင်နေဖျန်းနေကြတာကိုလည်းတွေ့တယ်ဒါပေမဲ့အဲ့ဒါကြတော့လည်းအခု WHO ကနေပြီးတော့ပြောထားရဆိုတာလည်းရှိတယ်ပေါ့နော်သူဒီလိုမျိုးအဲ့လောက်ကြီးဖျန်းတာလူကိုအန္တရာယ် ပေးတာပဲရှိတယ်ဟိုအကျိုးသိမ့်ရှိဘူးဆိုတဲ့ဟာပေါ့နော်ဆိုတဲ့ခါကျအတင်းအရင်ကြောက်နေဖို့ဟိုဖြစ်တာတဲ့ပေါ့နော်အကုန်လုံးကိုဘလပြစင်းစင်းစားစားနဲ့စင်းစင်းကြီးကြီးလင်းနေရမယ်နောက်အပြင်သွားရင်မဖြစ်မနေ mask အုပ်ရမယ်မျက်နှာကိုမျက်နှာအုပ်ရမယ်နောက်ပြီးတော့အဲ့လိုမျက်လုံးတွေပါရဆိုလို့ရှိရင်လည်းဖြစ်နိုင်ရင်အကာအကွယ်လေးနဲ့ကော်ထားတာကောင်းတယ်နောက်တခုတချို့တွေရေးတာတွေပါနားထဲကိုဝင်နေဆိုတော့နားထဲကိုတော့မဝင်ဘူးဟိုဘာလို့လဲဆိုတော့ cell ပုံစံမတူလို့ပေါ့နော်အဓိကကနှာခေါင်းရဲ့ပါးစပ်ရဲ့မျက်လုံးရဲ့နောက်ပြီးတော့အဲ့လိုလက်တွေကိုလည်းခရီးတစ်ဆိုင်နဲ့အသေးချာလေးဆက်ပြီးတော့သွန်သင်ရှင်းရှင်းလေးဆေးပေးမယ်အဲ့လိုမျိုးပေါ့နော်အသေးချာတော့ဟိုဆက်ပြီးတော့ကျမတို့ရေရှည်တစ်နှစ်လောက်အထိကတော့ဒီမျိုးလေးဆက်ပြီးနေသွားပေးဖို့ပြင်ဆင်ထားရမယ်ပေါ့နော်စိတ်ထဲစိတ်အားဖြစ်ကောခန္ဓာကိုယ်အားဖြစ်ကောပြင်ဆင်ထားရမယ်ဆိုတဲ့ဟာမျိုးတွေတော့ပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးအိုယောဂမကူးဆက်အောင်ကယောဂကူးဆက်တဲ့ပုံစံကိုသိထားတဲ့လူတွေကအဲဝတ်ချင်းချင်းထိမ့်သိမ့်နိုင်တယ်ပေါ့နော်ဆိုတော့ယောဂကူးဆက်တဲ့ပုံစံကဆောစောမျက်လုံးရယ်နှာခေါင်းရယ်ပါးစပ်ရယ်ပေါ့နော်ဒီရရဲ့အတိတ်ကနောက်တော့လက်တွေပါတွေမှာဆိုတော့ယောဂကဘယ်လိုမျိုးဒီ virus လေးတွေကဘယ်လိုပုံစံနဲ့လာပြီးလူစီကိုဘယ်လိုဝင်လဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါဟုတ်အခုတို့ပြောတဲ့ Facebook မှာတော့တော်တော်လေးပြန်နေတယ်ပေါ့နော်ဟိုတချို့ကြလည်းအဲဥစ္စာမျက်နှာမှာအမွှေးရှိရမရှိရဆိုသဘင်ဥစ္စာကိုတိတ်ပြီးတော့မျက်နှာတွေမကင်ရဘူးလက်တွေပါတယ်ဆိုလို့ရှိရင်သတိထားရမယ်ပေါ့နော်အဲ့လိုနောက်ခက်ခောက်ကနေလိုက်တယ်ဆိုလို့ရှိရင်ကဘာဖြစ်လဲဆိုတော့တစ်ဖက်လူတစ်ယောက်ကအဲ့လိုနှာချီလိုက်တယ်ချောင်းဆိုးလိုက်တယ်ဆိုတဲ့ဟာမှာထွက်တဲ့ဒီ droplets ပေါ့နော်အမှုန်လေးတွေကဟိုမျက်စိနဲ့မြင်မှသတွေးကိုမြင်ရတယ်ဟိုဒါသတွေးထွက်တယ်ဆိုတာမဟုတ်ဘူးသူကမျက်စိနဲ့မမြင်ရတဲ့အမှုန်လေးတွေရှိတယ်အဲ့မျက်စိမမြင်ရတဲ့အမှုန်လေးတွေကကိုကဒီလူတယောက်ကဒီနေရာမှာနှက်ချီအားချီချီခဲ့မယ်အာချောင်းဆိုးခဲ့မယ်ဆိုတာကိုမသိဘဲနဲ့တနေရာဆိုတခုခုသပွဲပဲဖြစ်ဖြစ်ဟိုကင်လိုက်မယ်ကင်ပြီးတဲ့ခါကျရင်ကိုကမသိလိုက်ပဲဒီမဆိုင်ပဲနဲ့မျက်နှာတွေပါရင်ကင်လိုက်မယ်ဆိုလို့ရှိရင်ဒါကကူးနိုင်တယ်နောက်ဟိုတခြားလူကအဲ့လိုမျိုးကိုကဖြတ်သွားတဲ့အချိန်တခြားလူကဟာချီလှမ်းချီလိုက်တဲ့ဟာမျိုးကိုကမသိလိုက်ပဲနဲ့ဖြတ်သွားလိုက်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်ဟိုဘယ်နာတွေရှိခဲ့တာမသိတော့အဲ့လိုမျိုးတွေဆိုတဲ့ခါကျကိုကတန်ရှင်းရတော့ကျေမမလုတ်ပေးရမယ်ပေါ့နော်ဒါတော့ကျမတို့လည်းဒီဘက်မှာဆိုလို့ရှိရင်လည်းအဲ့လိုပဲအကုန်လုံးကဟိုတန်ရှင်းဒီသွားပြီဆိုရင်တနေရာရောက်ပြီဆိုရင်အများကြီးလက်စီတနေရာနောက်တနေရာသွားပြီဆိုရင်အများကြီးလက်စီနောက်မျက်နှာကိုလည်းအဲ့လိုမျက်နှာစီးတွေနဲ့ဟိုဗာလေးတွေနဲ့အုပ်ထားတဲ့ခါကျတော့မကင်မိအောင်ပေါ့အဓိကတော့ကိုကိုကိုမကင်မိအောင်လို့အဓိကတော့ဟိုစင်ကြရတာပေါ့နော်သတိနဲ့နေရတာပေါ့
ဆိုတော့အခုလိုမျိုးပေါ့နော်ဟိုဖေချာရှင်းပြပေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်
မင်္ဂလာပါရှင်။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဘာအဖြေထွက်ခဲ့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင် NLD ဆိုရလက်ထက်မှာနောက်ဆုံးဖြစ်ပွဲရှိတဲ့၄ချိန်မြောက်၂၁ရာစုပင်လုံညီလာခံကျင်းပဖို့ကြိုးစားနေကြပါပြီ။အခု2020ဟာအထွေထွေရွေးကောက်ပွဲနှစ်ဖြစ်တဲ့အချမ်းပြင်းအဖြစ်ဆိုရွေးကောက်ပွဲကိုနိုဝင်ဘာမှာကျင်းပဖို့ဖြစ်လိမ့်မယ်။အဲ့ဒီအချိန်မတိုင်ခင်၃လလဟာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးနဲ့ရွေးကောက်ပွဲကိစ္စကိုပဲအာရုံစိုက်ကြမှာမို့2020နှစ်ဆန်း March April လလောက်အတွင်းNLD အစိုးရလက်ထက်နောက်ဆုံးတစ်ကြိမ်အဖြစ်ငြိမ်းချမ်းရေးညီလာခံတစ်ခုကျင်းပဖို့သင့်တယ်ဆိုပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းအကောင့်ထယ်ဖော်နေသူတွေဘက်ကပြောဆိုကမ်းလှမ်းထားခဲ့ကြပြီးသားပါဒါပေမဲ့လည်းမထင်မှတ်ပဲတက္ကသိုလ်အတိုင်းအတာနဲ့ COVID-19 ကပ်ရောဂါကြီးမြန်မာနိုင်ငံကိုလည်းဆက်ရောက်ခဲ့တာမို့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေလည်းရပ်တန့်တယ်လို့ဖြစ်သွားခဲ့ရပါတယ်အခုတော့ COVID-19 နဲ့ပတ်သက်ပြီးအရင်တင်းကျပ်ထားခဲ့သမျှဖြေလျှော့မှုတချို့လည်းလုပ်ခဲ့ပြီးမို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လည်းပြန်ဆနေပြီလို့ပြောနိုင်ပါတယ်ပြီးခဲ့တဲ့မေလ30ရက်နေ့ကလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်၏အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက27ရာစုပင်လုံညီလာခံကိုလာမယ့်ဇူလိုင်လအတွင်းကျင်းပလိုတယ်ဆိုပြီး NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကကမ်းလှမ်းထားတယ်လို့ထုတ်ဖော်ပြောဆိုပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့လာမယ့်ဩဂုတ်လအတွင်းကျင်းပဖို့ပြန်ပြီးအဆိုပြုသွားမယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကိုစားညှိနှိုင်းရေးမှူးလည်းဖြစ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးခေါင်းဆောင်လည်းဖြစ်တဲ့ဦးမျိုးဝင်းကဇော်လ10ရက်နေ့မှာသတင်းမီဒီယာတွေကိုပြောထားပါတယ်။လာမယ့်27ရာစုပင်လုံညီလာခံဟာ NLD အစိုးရကဦးဆောင်ကောင်ထယ်ဖော်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်မှာမို့ အစိုးရသက်တမ်းတစ်ခုစာအတွင်းဆောင်ရွက်ခဲ့တဲ့အခြေအနေအားလုံးကိုအကဲဖြတ်မယ်ဆိုအကဲဖြတ်လို့ရတဲ့အခြေအနေရောက်လာပါပြီ။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဘလို့အဖြေထွက်ခဲ့တယ်လဲဆိုတာလေ့လာကြည့်ကြရအောင်ပါ
။ NLD အစိုးရလက်ထက်နောက်ဆုံးဖြစ်လာမဲ့27ရာစုပင်လုံနီလာခံမှာပြည်ထောင်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားမယ်လို့ဦးစော်ထေရော်ဦးမျိုးဝင်းကပါထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီစာချုပ်မှာအပိုင်း3ပိုင်းပါမယ်လို့လည်းဆိုကြပါတယ်။အပိုင်း1မှာ NCA အကောင့်ထယ်ဖော်မှုဆိုင်ရာသဘောတူညီချက်တွေပါဝင်မှာဖြစ်ပါတယ်။ဒါဟာအရင်နီလာခံ2ကြိမ်မှာသဘောတူချုပ်ဆိုပြီးရရှိခဲ့တဲ့အချက်50ကျော်ရဲ့အဆက်ဆိုရင်လည်းမမှားပါဘူး။အပိုင်းနှစ်မှာတော့2020ပြည့်အလွန်မှာငင်းကြေးလုပ်ငန်းစဉ်ဆက်လက်အကောင့်ထဲပေါ်နိုင်ဖို့အတွက်အစစ်လိုက်လုပ်ငန်းစဉ်တွေကိုအစစ်လိုက်အကောင့်ထဲပေါ်ကြဖို့ဖြစ်ပါတယ်။ဒီပိုင်းကိုထည့်သွင်းရတဲ့အကြောင်းရင်းကတော့ရွေးကောက်ပွဲလွန်ကာလမှာဘဲပါတီအနိုင်ရရအစိုးရအဖွဲ့အစ်တက်လာလိမ့်မယ်တက်မတော်ဘက်ကဆိုရင်လည်းတက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ခေါင်းဆောင်ပိုင်းအပြောင်းလဲဖြစ်ပေါ်လာနိုင်တာမို့နောင်တာဝန်ယူမဲ့သူတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတစ်ဆက်တစ်ဆက်ထဲဆက်ပြီးအကောင့်ထဲပေါ်နိုင်အောင်ဖြစ်ကြောင်းဦးစော်ထေးကပြောဆိုထားပါတယ်။အပိုင်းသုံးကတော့နိုင်ငံတော်အထိုင်မြင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်အဆိုပြုထားတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုနှိမ့်နိုင်ထည့်သွင်းချုပ်ဆိုဖို့ဖြစ်တယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်နောက်ဆုံးကျင်းပမယ်ဆိုတဲ့ငြိမ်းချမ်းရေးညီလာခံကိုကြည့်ရင်အရေးကြီးဆုံးကတော့2020ပြည့်အလွန်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင် EAO တွေဘာတွေဆက်ပြီးလုပ်ကြမလဲဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကအဓိကဖြစ်နေတာတွေ့နိုင်ပါတယ်။ကျန်တဲ့အရေးလဲကြီးတစ်ဆုံမှုလဲဖြစ်နေတဲ့တီထောင်စုကခွဲမထွက်ရကိစ္စတခုတီးတော့တက်မတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းစတဲ့ပြဿနာတွေနဲ့ပတ်သက်ရင်ညှိနှိုင်းပြီးသဘောတူညီချက်ရခြင်းလဲရမရရင်လဲ2020ပြည့်အလွန်ကိုတည်ဆောင်သွားမယ်ဆိုတဲ့သဘောမျိုးတွေ့မြင်ကြရပါတယ
်။တကယ်တော့2015ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့နိုင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဥဆောင်ခွင့်ရတဲ့နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့တွေးဆဆွေးနွေးမှုပုံစံအမျိုးမျိုးကနေတစ်ဆင့်ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်။အဲ့ဒီညီလာခံတွေမှာရလာတဲ့သဘောတူညီချက်တွေကိုပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီး2008ဖွဲ့စည်းပုံကိုပြင်ကြမယ်။အဲ့ဒီပြင်ဆင်ချက်တွေနဲ့အတူဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့လုပ်ငန်းစဉ်ချမှတ်ခဲ့တာပါ။ငကိုက27ရာစုပင်လုံငြိမ်းချမ်းရေးညီလာခံတွေကိုတစ်နှစ်ကို3ကြိမ်လောက်ကျင်းပမယ်။2020ရောက်ရင်တော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေရပြီးဖြစ်လိမ့်မယ်ဆိုသည့်အထိမျှော်မှန်းခဲ့တာပါ။အဲ့ဒါလို့မျှော်မှန်းထားကြောင်းလဲအတိအလင်းထုတ်ဖော်ပြောဆိုခဲ့ပါတယ်
။ဒါပေမဲ့အစိုးရတပ်တန်းနောက်ဆုံးနှစ်ထဲရောက်လာချိန်အထိ27ရာစုပင်လုံညီလာခံ3ကြိမ်ပဲလုပ်နိုင်သေးတယ်လို့ညီလာခံကရခဲ့တဲ့သဘောတူညီချက်အချက်50ကျော်ကလည်းတိတ်ပြီးအရေးကြီးတာတွေမဟုတ်ဘူးလို့ဝေဖန်တာခံရပါတယ်။တကယ်တော့ NLD ကအကောင့်ထည့်ဖော်ခဲ့တဲ့ညီငယ်လုပ်ငန်းစဉ်ဟာ2018ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့အစိုးရတက်မတော်တိုင်းဒေသလက်နက်ကိုင်ထိပ်သီးဆွေးနွေးပွဲအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့တီထောင်စုမှခွဲမထွက်ရဆိုတာနဲ့တခုတီးသောတက်မတော်စရမေကွန်းကြောင့်နောက်ပိုင်းအကျိုးဆက်တွေအများကြီးဖြစ်ပေါ်ပြီးငြိမ်းချမ်းလုပ်ငန်းစဉ်တွေတိုးတက်မှုမရတာကတော့ဒီကနေ့အချိန်ထိပါပဲ။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးဖော်ဆောင်မှုမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင် EAO တွေနဲ့တွဲဆုံညှိနှိုင်းမှုအပိုင်းမှာညှော်မှန်းထားသလိုအောင်မြင်မှုမရဘူးလို့ကောက်ချက်ချနိုင်ပါတယ်။ NLD ရဲ့ငြိမ်းချမ်းရေးအကောင့်ထည့်ဖော်မှုမှာပါတဲ့နောက်ထပ်အပိုင်းတစ်ပိုင်းဖြစ်တဲ့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင် AA တအားပလောင်ကိုကန့် KIA ကချင်လက်နက်ကိုင်အဖွဲ့နဲ့အပြစ်ခဲရဲစဲရေးဆွေးနွေးညှိနှိုင်းတဲ့စီမံလဲအောင်မြင်မှုမရပါဘူး။ရခိုင်ပြည်နယ်မှာဆိုရင် AA နဲ့တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေစေပါ။ KIA နဲ့လည်းအပြစ်ရဲစာချုပ်မချုပ်နိုင်သေးလို့တောင်းတဲ့ချီရှိတဲ့နေရက်ပြန်လို့တဲ့ကချင်ဒုက္ခတဲ့အရေးကိုလည်းမဖြေရှင်းနိုင်ဖြစ်နေရပါတယ
်။ NLD ရဲ့ညီညာရေးဖော်ဆောင်မှုနောက်တစ်ပိုင်းကတော့အပြစ်ရထားတဲ့ဝါကိုကန့် SSPB SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ကရင်ပြည်လက်နက်ကိုင်အဖွဲ့တွေ NCA စာချုပ်လက်မှတ်ထိုးလာအောင်တရားဝင်ငြိမ်းချမ်းရေးဆွေးနွေးမှုဖြစ်စဉ်ကြီးတဲ့ပါဝင်လာအောင်ဆွဲဆောင်စည်းရုံးနိုင်ရေးပါအဲ့ဒီကိစ္စမှာလဲတိုးတက်မှုတစုံတရာရတာမတွေးကြရပါဘူးဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးအကောင့်ထဲဖော်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်သမရဥသိန်းစင်အစိုးရလက်ထက်ချုပ်ဆိုခဲ့တဲ့ NCA စာချုပ်အကောင့်ထဲဖော်ရေးလက်နက်ကင်ပြိပခတ်ဖြစ်ပွားနေစေအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေးအပြစ်ရက်ပြီးသားအဖွဲ့တချို့ NCA စာချုပ်နဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြီးတဲ့ပါဝင်လာစေရေးကြိုးပမ်းမှုအားလုံးဘယ်ပိုင်းမှမှအောင်မြင်မှုမေမေရရတာမတွေ့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်မင်္ဂလာ ရှိအနေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းသောရရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါတယ်အခုအရင်ဦးဆုံး VOE ကိုအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ Messenger ကနေတည်ကျင်တဲ့မိကွန်းလေးတွေမေးလာတဲ့သောရရှင်တို့ရဲ့စာတွေကိုပြန်ကြားပေးသွားခြင်းပါတယ်ရှင် VOE ဖွင့်သားတွေအားလုံးမင်္ဂလာပါခင်ဗျာလို့ရေးလာတဲ့သောရရှင်ကတော့မိုးဝင်းစော်ဆိုတဲ့သောရရှင်ပါ1985ခုနှစ်ခတဲ့ကနေ့စဉ်ဒီပါနားထောင်အားပေးလာတာပါတဲ့အခုဆိုရင် Facebook ကနေပြီးတော့ဒိုက်ထုတ်လွှင့်မှုPodcast ကနေပြီးတော့ထုတ်လွှင့်မှု Radio ကနေထုတ်လွှင့်မှုတွေအားလုံးကိုနားထောင်ကြည့်ရှုအားပေးနေပါတယ်2019-2020 ခုနှစ်ပြက်ကလေးနေပို့ပေးတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်တဲ့။ဒါနဲ့ Skype ဆိုတာဘလို့ဆက်သွယ်မှုမျိုးလဲဘလို့ရယူအသုံးပြုရမလဲဆိုတာပြန်လည်ဖြေကြားပေးပါဦးမယ်အေးသနာကျော်ကြီးတဲ့။ဟုတ်ကဲ့ပါရှင်။ VOE ကိုနှစ်ရှည်အားပေးလာရဲဆိုလို့အထူးကျေးဇူးတင်ပါတယ်ဦးမိုးဝင်းစော်ကြီး။ဗီဒီယိုရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရင်တော့ Skype ဆိုတာကိုတွေ့ရမယ်ထင်ပါတယ်။သူကအနည်းဆက်ဆုံးပြောရမယ်ဆိုတော့ကျမတို့ဒီ Facebook Messenger နဲ့နည်းနည်းလေးဆင်းဆင်းတူပါတယ်။ဖုန်းခေါ်လို့ရပါတယ်။နောက်ပြီးတော့ video call နဲ့လည်းစကားပြောလို့ရပါတယ်။အဓိကတော့ video နဲ့ဟိုစကားပြောရတဲ့ application ဖြစ်ပါတယ်။ Skype က2000ပြည့်လွန်အစောပိုင်းကာလမှာ Facebook နဲ့ဒီတူတူလောက်မှထွက်လာတာဖြစ်ပေမဲ့လည်း Facebook ကအရင်သူတို့နှိစက်ရအတိုင်းဝိုင်းကြတဲ့မှာအသုံးပြုတဲ့ application ဖြစ်ပြီးတော့ Skype ကတော့လူများကိုဖွင့်ပေးတဲ့ application မှာ Facebook က Skype ထက်နောက်ထပ်3နှစ်လောက်ကြာတော့မှအများသုံးရအောင်ဖွင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့ Skype ကိုတုံးလို့ရတာပိုဆောမယ်လို့ထင်ပါတယ်။မမကြီးလည်းအစောပိုင်းမှာ Skype ကိုပဲအားကိုးပြီးတော့ဒီ video call ခေါ်ကြရတာကျွန်မမှတ်မိပါတယ်။ဒါပေမဲ့ဒီမှာ Skype က Facebook စာမျက်နှာနဲ့မတူတဲ့အချက်က Facebook စာမျက်နှာကလူမှုကွန်ရက်စာမျက်နှာဖြစ်ပါတယ်။အမှစာတွေရေးတင်လို့ရတယ်၊တပ်ပုံတွေတင်လို့ရတယ်။ဦးမိုးဝင်းစောသိမယ်ထင်ပါတယ်နော်။ဒီ Skype ကတော့ video phone call ပဲခေါ်လို့ရတဲ့ telephone ဆက်သွယ်ရေး application ပဲဖြစ်ပါတယ်။computer တို့ tablet တို့ကနေပြီးတော့ဒီ application Skype SKYPE ဆိုတဲ့ဒီ application ကို download လုပ်ပြီးတော့ဖုန်းခေါ်လို့ရပါတယ်ရှင်။ video call အချင်းချင်း wifi နဲ့အသုံးပြုပြီးခေါ်မယ်ဆိုရင်တော့အခမဲ့ခေါ်ယူလို့ရပါတယ်နော်။ဒီထက်ပိုပြီးတော့ Skype အကြောင်းသိချင်တယ်ဆိုရင်တော့ internet မှာရှာကြည့်ပါဦး။စလုံးပေါင်း SKYPE ဖြစ်ပါတယ်ရှင်။ VOE ကိုနှစ်ရှည်အားပေးလာရဲဆိုတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြောချင်ပါတယ်။နောက်ထပ် Facebook ကြော်လွင်ဆိုတဲ့ Facebook account ကနေပြီးရေးလာတာကတော့နေ့စဉ်ကဘာတဝမ်းမှာဖြစ်ပေါ်နေတဲ့သတင်းအကြောင်းအရာများကိုအချိန်နဲ့အမျှထုတ်လွှင့်ပေးနေတဲ့ VOA Bambis News ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်တဲ့ကြော်လွင်ဆိုတဲ့ Facebook အကောင့်ကနေရေးလာတာပါဒီသောရရှင်လိုပဲဟိုးနှစ်ပေါင်းများစွာကတည်းက VOA ကိုနားဆင်လာပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ Facebook အကောင့်ပိုင်ရှင်မောင်မောင်မောင်ဆိုတဲ့သောရရှင်ဖြစ်ပါတယ
်ကျေးဇူးပါ VOA VOA သတင်းတွေကိုနှစ်ပေါင်း20ကျော်ကတည်းကရေဒီယိုကနေတိုးတိုးတိတ်တိတ်နားထောင်နေတဲ့နိုင်ငံရေးလူမှုရေးစီးရေးစတဲ့သတင်းတွေကိုယုံကြည်စိတ်ချအားကိုးပြီးနားဆင်ခဲ့ပါရယ်အခုလဲ VOA ကိုအဓိကထားပြီးတော့သတင်းစုံမှတ်သားရင်းနဲ့တချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့လဲတင်လေးရှိပါရယ်ဒီအတွက်ခွင့်ပြုပါလို့မေတ္တာရဲ့တောင်းခံပါရယ် VOA ဌာနကြီးကဘာတီတွေတည်မြဲပြီးဝန်ထမ်းအားလုံးကိုကြမ်းမှစိတ်ချမ်းသာရှိကြပါစေ
ဟုတ်ကဲ့ပါတချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့ပြန်ပြီးတင်တယ်ဆိုလို့ရပါတယ် VOA ကသတင်းတွေကိုတဆင့်ပြန်တင်တဲ့အခါမှာVOE ကတည်တင်းဖြစ်တယ်ဆိုတာတနေရာရာမှာပြောပေးတာမျိုးဒါမှမဟုတ်လေကျမတို့ဒီတည်တင်းရဲ့မူရင်းကိုပြန်ပြီးတော့ဟိုထပ်ဆင်ပြီးတော့ share လုပ်တာမျိုးဆိုရပါတယ်เนาะကျေးဇူးတင်ပါတယ်ရှင်တစ္ဆာဆိုတဲ့သွားရှင်ကလည်းကျွန်တော်တို့မြန်မာနိုင်ငံကလည်းစေဆိုးရလက်ထက်ကစပြီးတော့အခုပြည်သူအဆိုးရလက်ထက်အထိ VOE လို့တည်တင်းဌာနတွေကထုတ်လွှင့်တာတွေကိုပဲအချက်အလက်တည်တင်းယူနေရသေးပါတယ်ဟုတ်ပါတယ်ဒီလောကပဲကျွန်တော်တို့ VOE ကထုတ်လွှင့်တဲ့တည်တင်းတွေကိုဒီမြန်မာနိုင်ငံကအဆိုးရကဒီစစ်တပ်ကကိုကူကပြီးတော့ထပ်ဆင်ပြီးဖော်ပြခဲ့တာကိုဒီသောရရှင်ရင်းညွှန်းပြီးတော့ပြောဟန်တူပါတယ်နော်ရင်ဟာထိုင်းဆိုတဲ့သောရရှင်မေးလာတာကိုလည်းဖြေကြပေးကြပါမယ်ဒီသောရရှင်ကအရင်တုန်းကအရင်သတင်းပတ်တွေမှာမေးထားတဲ့သောရရှင်တွေလိုပဲအစီအစဉ်နားထောင်မရဘူးဆိုပြီးတော့စာရေးလာတာပါသူကမင်္ဂလာညချမ်းပါဗျာတဲ့ VOE Wine တော်သားတွေကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေဗျာတဲ့ဗီယိုရဲ့ညပိုင်းရေဒီယိုသတင်းထုတ်လွှင့်ချိန်ဘာကြောင့်များလွယ်နေပါလဲသိကြပါတယ်တခါတလေနားမစင်လိုက်ရပါဘူးတဲ့ည9နာရီရေဒီယိုသတင်းကြမှာနားဆင်ရပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်မေးထားတဲ့ညနေ6နာရီခွဲကနေ9နာရီသတင်းထုတ်လွှင့်ချိန်ကကျမတို့ကိုရိုနာကပ်ဘေးအရေးပေါ် ဒီအထူးကာလမှာအဲ့ဒီအစီအစဉ်ကိုခေတ္တရာကြီးရပ်ဆိုင်ထားပါတယ်ကျွန်တော်မနေ့ပိုင်းရေဒီယိုအစီအစဉ်နဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကိုပဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါကြောင့်မလို့ဒီညနေပိုင်းသတင်း6နာရီခွဲက9နာရီကိုမကြားလိုက်ရဘူးဆိုတော့မှတ်ပါတယ်ကျွန်တော်လောလောဆယ်မထုတ်လွှင့်ပေးပါအောင်နော်မင်းမြန်လာတဲ့အတွက်ကျေးဇူးတင်ပါတယ်ည9နာရီအစီအစဉ်ကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်ကမ္ဘာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဖြစ်နေချိန်အမေရိကန်ပြည်ထောင်စုမှလည်းဒီယောဂကာကွယ်ရေးအတွက်တင်းကျပ်ထားတဲ့စည်းမျဉ်းတွေကိုရှော့ချပေးလိုက်လို့လူတွေထိတွေ့မှုပိုများလာပြီးတချို့ဒေသတွေမှာဆိုရင်တော့ COVID-19 ယောဂနဲ့ဆေးရုံတင်ရတာတွေပြန်ပြီးတော့များလာချိန်မြန်မာနိုင်ငံမှာလည်းဒီလိုမျိုးကန့်သတ်ချက်တွေရှော့ပေါ်ပေးတာနဲ့ပတ်သက်ပြီးတော့စာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဝေမျှပေးခြင်းပါတယ်ဘောခခဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လျက်စစ်ကြောင့်အမှန်တရားကိုတင်ပြသွားတာကျေးဇူးပါတခုရှိသေးတယ်ရွေးကောက်ပွဲလုပ်ဖို့ဘလောက်ပဲကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စီကံအတိုင်းပဲလုပ်လို့ဒီယောဂကြီးကမကူးဆက်နိုင်ဘူးလို့အာမခံပါလား노ပါဘယ်သူမှအာမခံနိုင်မအောင်တကယ်တမ်းဆိုရွေးကောက်ပွဲမလုပ်သင့်ပါဘူးပြည်သူလူထုကစားဝတ်နေရေးတွေကြောင့်အခက်ခဲဖြစ်နေတာဒီရွေးကောက်ပွဲကတမောက်မလုပ်ပြန်ရင်လဲအာနာယူတခိုးတွေကတမျိုးဖီအားတွေကများလက်ရှိအစိုးရကမလုပ်လို့ကလည်းမဖြစ်အဲ့တော့ဘယ်သူကိုအပြစ်ပြောရတော့မှာလဲ
ဒီယောဂဘုကုဆက်မှုရှင်းရှင်းမပြောက်သေးပဲနဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုပြီးတော့သူကစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကဆေးရေးပြည်ပခါတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင် VOA သတင်းဌာနကတဆင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်အခုဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အစ်စ်ပွဲတွေထပ်မံမပြုတ်လုပ်ဖို့ရက်တံပေးဖို့အတွက်ကိုဒီကုလသမဂ္ဂကတောင်းပန်ထားပြီးမယ်ဖောက်ဖျက်ကျူးလွန်နေတဲ့မြန်မာတပ်မတော်ရဲ့လူ့အခွင့်အရေးချိုးဖောက်မှုလူသက်မှုတွေကရခိုင်ပြည်ရဲ့တကယ့်ဖြစ်ရဖြစ်ပါတယ်ဒါကြောင့်မလို့ဒီကိစ္စကိုမြန်မာလူတစ်မျိုးအင်္ဂလိပ်လူတစ်မျိုးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသိရှိအောင်ထုတ်လွှင့်တင်ပြပေးပါဆိုပြီးတော့ဒီတော်ရရှင်မြေတားရက်ခံပါတယ်ဆိုပြီးတော့စာရေးလာပါတယ်ရှင်ဒီရခိုင်ပြည်သားကဆေးရပြိပခနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ Messenger ကရေးပို့လာတာပါ။ကိုအေးလွင်ဆိုတဲ့သောရရှင်ဖြစ်ပါတ
ယ်။ရခိုင်တွေကရင်ထဲမှာအမုန်းတရားကြီးစိုးနေတဲ့လူတွေမဟုတ်ပါဘူး။အမုန်းတရားတွေဘသူရင်ထဲမှာပူပြီးတော့ကြီးစိုးလှမှုထားလဲဆိုတာအခုလိုမျိုးလိုရမျိုးတွေကတက်တည်ပါပဲ။အထူးသဖြင့်နိုင်ငံတကာနိုင်ငံရဲ့အာဏာကိုခွာစီးပြီးတော့ထိုင်ထားသူတွေစစ်ကောင်းဆောင်ကြီးတွေအပါအဝင်ဒီမိုကရေစီမိခင်ကြီးပါဖခင်ကြီးပါဆိုသူတွေအစုံရခိုင်တွေကိုအမုန်းတရားတွေနေစင်တဲ့အမြလူတက်ရင်တင်ပေးနေပါတယ်။ဒါရောမှရခိုင်တွေသီးခံနေနိုင်လို့ကန်ကောင်းနေတယ်မှတ်ပါ။ဒါလည်းအချိန်အတိုင်းသာတစ်ခုထိပါ။ဆက်လုပ်ပါ။ဒီလိုရမျိုးတွေကဒီတိုင်းပြီးဆုံးသွားမှာမဟုတ်ပါဘူး။တံပြန်တက်ရောက်မှုကဒီထက်ပိုပြီးတော့ပြင်းထန်လာအောင်မှအသေးချပါ။ဒီလိုမျိုးတက်ဖြတ်နေလို့ရှင်ဟောဒီလိုမျိုးတည်တာကိုမြင်သွားကြရင်လန့်သွားကြမယ်။နောက်ဆုတ်သွားမယ်လို့တွေးထားလို့ရှင်တနေ့ကျရင်ရခိုင်ပြည်သူတွေအခုထက်ပိုပြင်းထန်တဲ့လူရမျိုးတွေနဲ့ပြန်လာကြအောင်မှမြင်အောင်ပါသေးတယ်။
ဒီပုံစံမျိုးနဲ့တော့ရခိုင်စစ်မီးကငြိမ်းမှာမဟုတ်ပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာပါအခုကျန်တဲ့အချိန်ပိုင်းဒီမှာသောရရှင်ရဲ့ရင်းဖွင့်စာတွေဆက်ပြီးတော့ဖော်ပြပေးကြပါတယ်မင်္ဂလာပါလို့နှုတ်ခွန်းဆက်ချင်ပါတယ်ဆိုပြီးတော့စာကိုအစချီရေးလာတဲ့သောရရှင်ကတော့မကွေးတိုင်းဒေသကြီးစိတ်ဖြူမျိုးနဲ့ကစွန်းမအုပ်စုကျွန်းချောင်းရွာကကိုအောင်စုံမဖြစ်ပါတယ်သူကလည်း view ရသတင်းတွေကိုအမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့ဒါကြောင့်မလို့အခုလိုစာရေးပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
ကျွန်တော်တို့ဒီနေ့ကအရက်ခေါ်ဖောကခေါင်းရှည်စီးပြန်လာတော့ဒေါင်းတေတရားမှာတရားကြီးက1000ကျက်လမ်းကြီးက2900ကျက်စုစုပေါင်း3900ကျက်ပေးခဲ့ရပါတယ်ကျွန်တော်စီမှာဖြတ်ပိုင်းတွေလည်းရှိပါတယ်အတန်းလည်းဖမ်းထားပါတယ်ဗီဒီယိုလည်းရိုက်ထားတာရှိပါတယ်ကျွန်တော်တို့ဖောကခေါင်းရှည်လေးတွေကိုတော့ဒီလောက်ကြီးကောက်ခံနေရင်လမ်းပေါ်ဘလို့တက်နိုင်တော့မလဲဗျာရက်လည်းမထားနိုင်ပါဘူးကျွန်တော်တို့ကကြေးလက်လမ်းဖောက်လို့ရေးမှာမြင်းနီတိုက်နေရတာမို့လို့မကြာခဏအဲ့ဒီတရားဖြတ်ရမှာပါ3900ကျက်ကောက်ခံတာကိုတက်ဆိုင်ရာကတိစေဖို့ဖြစ်နိုင်ရင်အဲ့လောက်ကြီးမကောက်ဖို့အတွက်အကူအညီတောင်းတာပါခင်ဗျာကျေးဇူးပ
ါဟုတ်ကဲ့တရားကိုခဏခဏဖြတ်နေရတဲ့အတွက်ကြောင့်မလို့သူတို့ဒီလိုမျိုးအများနဲ့ခေကြီးပေးနေရမယ်ဆိုရင်တော့လုံးဝအစင်မပြေပါဘူးဆိုပြီးတော့သူကသူ့ရဲ့အခက်အခဲကိုရေးပြီးတော့တင်ပြလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စ ဆားလိုက်ကနေစပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့အခုတေးထောင်းထားတဲ့တော်ရရှင်နေစီဆက်ချင်ပါတယ်မမတ်အေးသနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်တော်ရရှင်နေနဲ့တကွတေးတံကိုနားဆင်သူမိမိအနှဲငယ်ငိုက်မြီးလာတတ်တဲ့အတွေ့မောင်နှင်းနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်ဒီတခြင်းကြီးနားထောင်ပြီးတော့ငိုင်းမြည်တယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထားပါရဆိုတဲ့တခြင်းလေးကိုရှာကြည့်မိပါတယ်။အမောင်လေးရေထားပါရဆိုတဲ့တခြင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုဒီဖြစ်ပါတယ်။တင်တင်မြတ်တည်ဆူထားတာပါနော်။ဒီတော့သူပြောထားတဲ့ဒီဟိုငကူမူရင်းတင်တင်မြတ်မဟုတ်ဘဲနဲ့ဟေးဇယ်နောက်ဆုံးဆူထားတဲ့တကြော့နှစ်ကြော့တေးကိုဒီသူပြောတဲ့အတိုင်းဆိုတော့မောင်လေးရေထားပါရဆိုတဲ့တခြင်းလေးနဲ့နှိုးကျင်ပါရဲ့နော်။တော်ရရှင်နေနှိုးထားပြီးတော့ဒီတခြင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်။ကြောနဲ့ကြောဒေးကိုဒီဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတစ်ယောက်ကတော့ကလေးရေကူးကန်ထဲမှာအိုလံပစ်ပြိုင်ပွဲအတွက်လေ့ကျင့်နေပါတယ်။ရုရှားနိုင်ငံကစန်တာဆီယာတစ်ယောက်ဟာ48နှစ်လုံးမအိပ်ဘဲလူပေါင်း90ကျော်ကိုသဘင်ညှက်ပေးခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတစ်ယောက်ဟာ2021အိုလံပစ်ပြိုင်ပွဲအတွက်သူ့ချစ်သူရဲ့ရေကူးကန်အသေးလေးမှာလှေလော်လေ့ကျင့်နေပါတယ်။ဆဘက်ရှန်ရိုစီဟာကိုရိုနာကပ်ရောဂါကာလအတွင်းအလေးအကျင့်မပြတ်လိုတဲ့အတွက်အခုလိုတီထွင်ပြီးလေ့ကျင့်နေတာပါ။သူ့ကနူးလှေကိုဘေးတစ်ဖက်တစ်ချက်စီကသစ်ပင်တွေမှာခြိထားပြီးသူကတော့ရေကူးကန်လေးထဲမှာလှော်ခတ်နေတာပါ။ဒီပုံစံကအကောင်းဆုံးအနေထားမဟုတ်ပေမဲ့လည်းသူ့အနေနဲ့မလေ့ကျင့်ဘဲနေထားတတ်စာရင်ဒါကအကောင်းဆုံးပဲလို့ပြောပါတယ်။ ရုစီဟာ2008ခုနှစ်ခရဲကနိုင်ငံတကာတိုင်ပွဲတွေကိုဝင်ပြန်ခဲ့တာဖြစ်ပြီးတော့2019ခုနှစ်လီမာမြို့တော်မှာကျင်းပတဲ့ပန်အမေရိကန်ချန်ပီယံရှစ်ပြိုင်ပွဲမှာငွေတစိမ့်စူးရခဲ့မှုပါတယ်။2020ဂျပန်အိုလံပစ်ပြိုင်ပွဲအတွက်လည်းအရွေးခံမှုပြင်ဆင်ထားပေမဲ့ကိုရိုနာကပ်ရောဂါကြောင့်သူ့အိမ်မက်တွေဒီနှစ်တော့ရွှေ့ဆိုင်းထားခဲ့ရပါတယ်။ဒါပေမဲ့လည်းနောက်နှစ်မှာပြန်ပြီးကျင်းပမယ့်ဒီပွဲအတွက်စိတ်အားမပြတ်ပဲကြိုးစားပန်းစားဆက်ပြီးလေ့ကျင့်နေတာပါ။အာဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေးဆုံးသူ660ကျော်ရှိပြီးတော့ကူးစက်သူပေါင်း 23,000 နီးပါးရှိပါတယ်ခင်ဗျာ
။ရုရှားနိုင်ငံကဆက်ပင်စရာတူကတော့ Hollywood Wild West စကားတွေကလို့ခြေထောက်ရှစ်ချောင်းတက်ထားတဲ့ပင့်ကူနဲ့တူတဲ့ကားတစ်စီးကိုတီထွင်လိုက်ပါတယ်။ Krasnodar အရက်ကကားဝက်ရှော့ပိုင်ရှင် Vegan Mikhailian ကတီထွင်ခဲ့တာဖြစ်ပြီးလဲနဲ့တူတဲ့ကားတစ်စီးကိုတီထွင်ပြီးတဲ့နောက်အခုလိုခြေထောက်ရှစ်ချောင်းပါတဲ့ပင့်ကူကားကိုဖန်တီးခဲ့တာပါ။ဒီကားနဲ့ဖန်တီးဖို့သူနဲ့အဖွဲ့သားတွေဟာလပေါင်းများစွာကြိုးစားခဲ့ကြတာပါဒီကားအတွက်လိုအပ်တဲ့အစိတ်ပိုင်းတွေရဖို့ကလည်းမလွယ်ဘူးလို့ပြောပါတယ်ဒါပေမဲ့လည်းပင့်ကူလိုတလန်းချင်းသွားနိုင်တဲ့ကားကတော့တော်တော်လေးကိုလှတယ်လို့ဖန်တီးသူမီခဲလျန်ကပြောပါတယ်ရှင
်ရုရှားနိုင်ငံမှာ48နိုင်ငံတွင်လူပေါင်း90ကျော်ကိုသတင်းညှက်ပေးခဲ့တဲ့စန္ဒဆရာအကြောင်းတင်ပြပေးပါမယ်ဗလာဒီစလတ်ဒီမီဒိုဗစ်ဟာရုရှားနိုင်ငံကက်စထရိုမာမြို့မှာနေထိုင်သူဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်ကသူဆိုင်ဖွင့်ပွဲအရောင်းမြင့်တင်တဲ့အနေနဲ့နှစ်ရက်ဇာတ်တိုက်ခေါင်းပေါင်း90ကျော်ကိုသပင်းညှက်ပေးခဲ့တာပါဒီသပင်းညှက်မာရသွန်မှာမတ်တရက်စားဖို့နဲ့တောက်ဖို့လောက်ပဲခဏနားပြီးတော့48နိုင်တောက်လျှောက်အလုပ်လုပ်ခဲ့တာပါ48နိုင်လုံးမအိပ်တဲ့အတွက်လဲသူစီမှာနောက်ဆုံးသပင်းညှက်တဲ့သူအနေနဲ့နှစ်ရက်ညှက်မိမှာစိုးရိမ်တဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လည်းဘာမှမဖြစ်ပဲပြီးဆုံးသွားတဲ့အတွက်စိတ်သက်သာရာရပါတယ်လို့ဆိုင်မန်နေဂျာဖြစ်သူကပြောပါတယ်ဟုတ်တယ်တယောက်သပင်းညှက်ဖို့မိနစ်40လောက်အချိန်ယူခဲ့ရပြီးတော့သူ့သပင်းညှက်မာရသွန်မှာပါဝင်ဖို့လူတွေလည်းဖိတ်ခေါ်ခဲ့ရပါတယ်။ဒီမီဒိုဗစ်ဟာသူဘယ်နှစ်ယောက်သပင်းညှက်ခဲ့တယ်လဲဆိုတာကိုစင်ရင်တေချာလုပ်နေပြီးတော့ဂင်းနေကမ္ဘာစံချိန်စာအုပ်မှာမယံမနာအချိန်အကြာဆုံးသပင်းညှက်နိုင်တဲ့သပင်းညှက်မာရသွန်အဖြစ်လည်းမှတ်တမ်းဝင်ဖို့ကြိုးပမ်းအောင်ပါပ
ါ။ဒီတဲ့ဒီဇိုင်နာတယောက်ကတော့ကိုနာဗိုင်းရပ်စ်ပိုးကိုကောက်ွယ်ပေးနိုင်ပြီးအပြင်ထွက်သွားလာဆိုင်ထိုင်ပြီးအစားအစာစားလို့ရမယ့်ပလတ်စတစ်ခေါင်းဆောင်တစ်မျိုးကိုဖန်တီးလိုက်ပါတယ်။ပြင်သစ်ဒီဇိုင်နာခရစ္စတိုဖီဂါနီဂွန်ကမိရိပုံစံပလတ်စတစ်ခေါင်းဆောင်အကြီးကြီးကိုစွတ်ထားတဲ့သူအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးအနေရကနေဘေးကင်းစေမယ်လို့ပြောပါတယ်။အခုလောလောဆယ်ဈေးကွက်ထဲမှာတည်ထွင်ထားတဲ့ပစ္စည်းတွေကဆိုင်မှာထိုင်စားရင်ထောင်ထဲရောက်နေတယ်လို့ခန့်စားရစီတယ်လို့သူကပြောပါတယ်။အဲဒါကြောင့်အခုလိုကြပြဆန်နဲ့ပိုးပြီးတော့လှတဲ့မိအိမ်နဲ့တူတဲ့ပလတ်စတစ်ခေါင်းဆောင်ကြီးကိုတီထွင်လိုက်တာပါဒီပစ္စည်းကိုတော့ကနေဒါ၊ဂျပန်၊အာဂျင်တီးနားကလူတွေတောင်စိတ်ဝင်တစားမှာယူတာတွေရှိတယ်လို့လည်းသူကပြောပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါအတ္တလန်တာပြည်နယ်ကအစင်းနဲ့စားလို့ရတဲ့ဆိုင်ရဲ့ကားနဲ့မောင်းဝယ်ရတဲ့နေရာမှာလူမဲအမျိုးသားတအူးကိုတနက်နေ့ပြတ်သက်ခဲ့တဲ့ရဲအရာရှိကိုအလုတ်ကနေထုတ်ပေးလိုက်တယ်လို့နောက်တဦးကိုတော့လစာနဲ့ခွင့်ပေးလိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေအစောပိုင်းကကြေညာခဲ့ပါတယ်။သုံးလအတွင်းသမရကိုထောက်ခံတဲ့ပထမဆုံးအကြိမ်အကြီးအကျယ်ချီတက်ပွဲကြီးကို Oklahoma City မြို့ရဲ့ Book Center မှာလာမယ့်စနေနေ့မှာစုဝေးကြမှာဖြစ်တယ်လို့လူပေါင်း19,000လောက်တက်ရောက်ဖို့ရှိတယ်လို့ဆိုပါတယ်။COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့အချိန် CDC ကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေအရ Trump ကိုထောက်ခံတဲ့ချီတက်ပွဲတွေဟာ virus ကူးစက်မှု NDA ရဲ့အမြင့်ဆုံးမှာရှိနေလိမ့်မယ်လို့ဆိုပါရရှင်။ Switzerland နိုင်ငံ Geneva မှာဒီကနေ့စတင်ကျင်းပမဲ့43ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးညီလာခံကိုကိုရိုင်းတက်ရောက်သူတွေနဲ့ရော video conference တွေနဲ့ပါပုံစံနှမျိုးနဲ့ကျင်းပသွားမှာဖြစ်ပါတယ်။လူ့ခွင့်ရေးကောင်စီကနေအရေးယူအတည်ပြုမဲ့ဆုံးဖြတ်ချက်ပေါင်းအခု40ကျော်မှာမြန်မာနိုင်ငံကိစ္စလည်းပါဝင်မှာဖြစ်ပါတယ်။လာမယ့်ဇူလိုင်လကုန်ပိုင်းရောက်ရင်ပါကစ္စတန်နိုင်ငံမှာ COVID-19 ကူးစက်သူ1.2သန်းထိရှိလာနိုင်တယ်လို့ခန့်မှန်းကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူဦးရေသန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုချိန်ထိရောဂါကူးစက်ခံထားရသူပေါင်း34,000ကျော်ရှိနေပြီးသေဆုံးသူပေါင်း2,900လောက်ရှိပါတယ်ရှင်။တနင်္လာနေ့နဲ့နက်ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံးလည်း COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နီယာ
က
This program has come to you from the Voice of America, Washington.